Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ CEO American အတန်ရဲ2024ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့မနေ့ပဲရုပ်သံအစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်နက်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
။ရုရှားတရုတ်စီးရေပူပေါင်းဆောင်ရွက်မှုအရေးကြီးကြောင်းရုရှားကာကွယ်ရေးဝန်ကြီးကပြောပါတယ်။ကနေဒါဆိုင်ရာတန်အမတ်ကြီးကိုအင်ဂျာကပြန်ခေါ်လိုက်ပါတယ်စစ်ကောင်စီရဲ့ပုဒ်လင်နဲ့မြေရှင်လင်းရင်မှာတပ်ဖြတ်ဖမ်းဆီးခံရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ
်အခုလိုနောက်ဆုံးအသတင်းတွေပြီးမှတော့ကချင်ပြည်နယ်ချီပွေအထုဒေသတဲ့အတွင်းကစခန်းတစ်ခုကို KIA ကသိမ်းပိုက်တယ်ဆိုတဲ့သတင်းလိုင်းသာယာအုပ်ချုပ်ရေးမှုအသက်ခံရတဲ့ကိစ္စဟာလောင်ကစားယုံနေနဲ့ပတ်သက်နေနိုင်တယ်ဆိုတဲ့သတင်းဖန်စီခံထားရတဲ့ရန်ကုန်အဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုပုံမှန်9-5နဲ့ဆွဲဆိုလိုက်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေပြီးမှတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ဆက်မှာပါ။ Israel, Lebanon, Hezbollah တို့ရဲ့အကြောင်းတင်ပြချက်ဖြည့်ဆည်းနေတဲ့ Ukraine ရွာကလူတွေရဲ့ဘဝဒါပြင်သဘောပတ်ဝန်းကျင်နဲ့ဤပညာဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အခုတော့သတင်းတွေကိုဥတင်မောင်တန်းကပြောပြပေးမှာပါ။
လဗနုံမြောက်ပိုင်းကလူနေတိုက်ခန်းတစ်ခုကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ18ဦးတနင်္လာနေ့ကသေဆုံးသွားခဲ့ကြတယ်လို့လဗနုံချက်ချင်းဒီအသင်းကပြောပါတယ်။အဒီနီယာဟက်စ်ဘိုလာအားကောင်းတဲ့တိုက်ပွဲအရှေ့ပိုင်းတောင်ပိုင်းတို့နဲ့အလံဝေးလာတဲ့နေရာဖြစ်ပါတယ်။အီတိုမြေရှိရွာကလူနေတိုက်ခန်းငယ်လေးကိုအစ္စရေးကတိုက်ခိုက်ခဲ့တာပါ။ပြစ်မှတ်ကအခုချိန်မှမသေးကွဲသေးတယ်လို့အစ္စရေးစစ်တပ်ကလည်းဘာမှမပြောသေးပါဘူး။အစ္စရေးမြောက်ပိုင်းစစ်စခန်းတစ်ခုကိုဟက်စ်ဘိုလာတို့ကဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်အသက်19နှစ်အရွယ်စစ်သား၄ယောက်တိတ်ဆုံးခဲ့ကြပြီး9ယောက်ပြင်းပြင်းထန်ထန်တိုင်းရရှိခဲ့ကြပါတယ်။အဒီလိုတိုက်ခိုက်ပြီးတဲ့အချိန်မှာအစ္စရေးကတိုက်ခိုက်တာပါ။ဟက်စ်ဘိုလာရဲ့တင်းငွေတွေနေ့ကတိုက်ခိုက်မှုမှာအစ္စရေးနိုင်ငံတဝန်းလူ61ယောက်ဒဏ်ရခဲ့ကြပါတယ်။အဒီအစ္စရေးစစ်စခန်းကိုတင်းလာနေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဇာယာဟုတွားရောက်ခဲ့ပါတယ်။ဘေရုတ်အပါအဝင်လက်ဘရိုနီးယားတိုင်းမှာရှိတဲ့ဟက်စ်ဘိုလာတွေကိုအညာတာမဲ့အစ္စရေးကဆက်လက်တိုက်ခိုက်မယ်လို့နာဇာယာဟုကစစ်ခန်းမှာပြောပါတယ်။အစောပိုင်းတုန်းကလည်းဂါဇာကဆဲယုံဝင်းကိုအစ္စရေးကတိုက်ခိုက်ခဲ့လို့လူအနည်းဆုံး၄ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းဆေးဘက်ဝန်ထမ်းတွေကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးအန်ဒရေးဘလူးဆော့ဘာတနင်္လာနေ့ကတရားဝင်ခီးစစ်ဖြစ်တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိသွားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဟာသူ့ကိုကြိုဆိုတဲ့အခမ်းအနားကိုတက်ရောက်ခဲ့တယ်လို့ဒိန်းအာမင်ရင်ပြင်မှာရှိတဲ့ပြည်သူတရားကောင်ဘိတ်မှာမှလည်းလွန်သူပန်းကိုချခဲ့ပါတယ်။ရုရှားတရုတ်ဆက်ဆံရေးကိုသူကချီးကျူးပြောဆိုလိုက်ပြီးသဘောတူညီချက်အားလုံးကိုအကောင့်တဲဖော်ဖို့ရုရှားကဆုံးဖြတ်ထားပြီးဖြစ်ကြောင်းအလေးနဲ့ပြောပါတယ်။ကမ္ဘာလုံးဆိုင်ရာနဲ့ဒေသဆိုင်ရာတည်ငြိမ်အောင်ထိန်းသိမ်းရင်ကာကွယ်ရေးစွမ်းဆောင်ရည်တိုးမြင့်ရမှာရုရှားတရုတ်စစ်ရေးပူးပေါင်းဆောင်ရွက်ရေးဟာအရေးပါတဲ့အကြောင်းချက်တစ်ခုဖြစ်တယ်လို့ရုရှားကာကွယ်ဝန်ကြီးအန်ဒရေးဘလူးဆော့ဖ်ကပြောပါတယ်။စစ်ရေးပူးပေါင်းမှုမြင့်တေးရေးဟာနှစ်နိုင်ငံလုံးရဲ့ဘုံတူညီတဲ့စာနာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကလည်းဆိုပါတယ်။မြေပြင်ရေးပြင်နဲ့ဝေဟမာနှစ်နိုင်ငံတပ်တွေကပုံမှန်စစ်ရေးတိုက်ခိုက်ရေးပူးတွဲလေ့ကျင့်ကြကြောင်းမြန်မာဆုံးနားလေအခက်ဆုံးလေ့ကျင့်ရင်းနဲ့ထိုးစစ်အလုပ်တွေကိုအောင်မြင်စွာလေ့ကျင့်ခဲ့ကြကြောင်းတရုတ်ရဲဘော်များနဲ့ရင်းနှီးနှီးရက်လက်ရရှိအောင်ပူးပေါင်းဆောင်ရွက်နေကြောင်းနဲ့ရုရှားကာကွယ်ရေးဝန်ကြီးကပြောပါတယ်။အစ္စရေးနဲ့အီရန်ကြားတင်းမာလာတာကိုသတိကြီးကြီးထားပြီးအခြေအနေပိုဆိုးမသွားအောင်ရှောင်ကြဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကအစ္စရေးနဲ့အီရန်တို့ကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ပြောကြားခဲ့ပါတယ်။လဗနိုမှာရှိတဲ့ဂျာကာလာကုလသမဂ္ဂတပ်ဖွဲ့ UNIFIL ကတပ်သားတွေရဲ့လုံခြုံရေးကိုမထိခိုက်စေဖို့လဲအစ္စရေးနိုင်ငံရဲ့ဝန်ကြီးအစ္စရေးကတ်စ်နဲ့ဖုန်းပြောဆွေးနွေးမှာတိုက်တွန်းခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်မှာဆိုပါတယ်။ဂါဇာပဋိပက္ခမှာချက်ချင်းပြည့်ပြည့်စုံပြီးအမြဲတမ်းအပြစ်ရဖို့လဲမစ္စတာဝမ်ယီကထပ်ပြောပါတယ်။ဟာမတ်စ်ဟက်စ်ဘိုလာနဲ့အဖွဲ့တွေကတစ်စစ်အီရန်ကတိုက်ရိုက်ချိန်ချောက်နေတာဖြစ်ပြီးအရှေ့လယ်ဘက်မှာတည်ငြိမ်မှုကိုမူလဘူတာဖြတ်နေတာကအီရန်ဖြစ်တယ်လို့အစ္စရေးနိုင်ငံရဲ့ဝန်ကြီးကတ်စ်ကဖုန်းပေါ်မှာပြန်လည်ရှင်းလင်းပါတယ်။တရုတ်ကစစ်တပ်ပတ်သက်ပြီးနှစ်ဖက်မျက်သားစွာပြောဖို့ပြောနေကြောင်းမစ္စတာကတ်စ်ကပြောပါတယ်။စစ်အတွင်းမှာတရုတ်အလို့မှနှစ်ပေါင်းလောက်ဟာအစ္စရေးမှာအလုပ်လုပ်နေကြတဲ့အချက်ကိုလည်းအစ္စရေးနိုင်ငံရဲ့ဝန်ကြီးကတရုတ်ကိုမျက်မျက်တတဖြစ်ဖို့ပြောဆိုရမှာညွှန်းဆိုပြောကြားသွားခဲ့ပါတယ်။
မနေ့ကစီစဉ်နေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ချိုးတို့ Channel 101ဒါမှမဟုတ်လေ Thaicom 6 Jolu Channel 123 လို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်
။အင်္ဂါမနက်ရုပ်သံသတင်းတွေကို View ရေးကဆက်လက်ကြေညာနေပါတယ်။အရက်သားတွေကိုပြစ်မှတ်ထားတာပါဝင်အကြမ်းဖက်တာတွေရက်ပြီးတိုင်းပြည်တော်မှာလူသားချင်းစာနာထောက်ထားမှုကိုဖွင့်ပေးကလက်ရှိလမ်းကြောင်းနဲ့မတူကွဲပြားတဲ့လမ်းကြောင်းကိုစစ်ကောင်စီလိုက်စီခြင်းနဲ့လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်စီးပွားရေးချန်ပီယံဩစတြေးလျစီးပွားရေးပညာရှင်ရှွန်တာနယ်ရဲ့စာရန် Bestlit Plants မိတ်ဆက်ပွဲကိုအောက်တိုဘာ14ရက်နေ့ကမြို့တော်ကမ်ဘရိုရှိနိုင်ငံလုံးဆိုင်ရာသတင်းထောက်များအပြင် National Press Club မှာလုပ်ခဲ့ရမှာ Miss Penny Wong ကအခုလိုပြောခဲ့တာပါ။မြမပြည်သူတွေဟာသူတို့တိုင်းပြည်အတွက်ညှော်နှင်းချက်မပြတ်ကြသလိုမြန်မာပြည်သူတွေပေါ်ကျမတို့ရဲ့မျှော်လင့်ချက်တွေအပြည့်ခံလို့မဖြစ်ဘဲအရက်ပဲအဖွဲ့အစည်းတွေခိုင်ပါအောင်လဲရာကထားနိုင်အောင်ဒေသန္တရအစ်စ်အုပ်ချုပ်ရေးဆောင်ရွက်ချက်တွေကိုကူညီနေတယ်လို့လည်းသူမကပြောကြပါဗျ။စစ်ကောင်စီအားနယ်မြေတွေဆုံးရှုံးနေပေမဲ့ရက်တီချက်ပျော်ပြောင်းလာမဲ့လက္ခဏာမရှိသလိုအတိုက်ခံအဖွဲ့တွေကလည်းကွဲပြားနေကြတယ်လို့နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။မြန်မာနိုင်ငံဟာတရားသဘောဆောင်တဲ့နယ်မြေငယ်လေးတွေဖြစ်ဓာတ်တဲ့ပူဖြစ်လာမဲ့အန္တရာယ်ရှိနေတယ်လို့ Miss Penny Wong ကပြောကြားသွားပါတယ်။စကိုင်းတိုင်းဘူးဒီမြို့မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွက်အရက်သားတရာစင်တဲ့မင်းနဲ့တပ်ဖြတ်ခံထားပြီးဖမ်းဆီးခံထားသူတွေလည်းရှိတယ်လို့ဒေသခံတွေကပြောလိုက်ပါတယ်
။ရေလေကုန်းမှာ2ယောက်ဒီကူးလင်မျိုးတွေမှာ6ယောက်၊ရက်ကြီးက2ယောက်၊ဒီအိုင်တလိုင်းမှာ2ယောက်ဆိုတော့4ယောက်ပေါ့။ရက်သားပြည်သူတွေပေါ့
။အနောက်မြောက်တိုင်းစစ်ထာနာချုပ်ကနယ်မြေရှင်းလင်းရေးစစ်ကြောင်းကိုအောက်တိုဘာ4ရက်ကစခဲ့တာပါ။အောက်တိုဘာလ10ရက်ဘူးဒီမြို့တွေကိုစစ်တပ်ဝင်ရောက်ချိန်မှာတော့ဒေသခံတယောက်နဲ့မြို့ပေါ်မှာရှိတဲ့နေအိမ်တင်းကမိသားစုဝင်5ဦးလုံးကိုတပ်ဖြတ်သွားပြီးတပ်ဖြတ်ခံရတဲ့အထက်မှာအသက်မပြည့်သေးတဲ့စေကျော်သက်တဦးလည်းပါဝင်ခဲ့ပါတယ်။ဖမ်းဆီးခံထားသူအများပြားလည်းရှိတယ်လို့ပြန်လည်လွတ်မြောက်လာသူတချို့ကပြောကြပါတယ်။ဒီတပ်ဖြတ်ခံရတာတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မကွေးတိုင်းကံကောမြောက်ပိုင်းမှာဆိုရင်လည်းစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့လို့ခုနှစ်ဦးဒဏ်ရခဲ့ပါတယ်။အောက်တိုဘာလ7ရက်နေ့လယ်ပိုင်းမှာပေါ်ပြင်းကြီးရွာနဲ့လက်ဖို့ကြီးရွာကိုတိုက်ပွဲတွေမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်သွားတာလို့ဒေသခံတို့က VOA ကိုပြောကြပါတယ်။လူသေဆုံးတာမရှိခဲ့ပေမဲ့ကျွဲနွားသေဆုံးပြီးနေအချို့ပျက်စီးသွားတယ်လို့ဒေသခံတွေကဆိုပါတယ်။ကနေဒါနိုင်ငံကရောအိန္ဒိယနိုင်ငံကပါတပ်မှန်6ရက်စီကိုအပြန်အလှန်နှင်ထုတ်လိုက်ကြပါတယ်။စစ်အမျိုးသားရေးတက်ကြွလှုပ်ရှားသူမနစ်ကလှုပ်ချက်ခံမှုနဲ့ဆက်နွယ်ပြီးကနေဒါဆိုင်ရာအိန္ဒိယတာဝန်ကြီးကိုပတ်သက်နိုင်သူတယောက်ဖြစ်ကနေဒါကပြောလိုက်ပြီးတဲ့နောက်သူ့ရဲ့တာဝန်ကြီးနဲ့တခြားဝန်ထမ်းတာဝန်တွေကိုကနေဒါကနဲ့အိန္ဒိယကတင်းလာနေကပြန်ခေါ်လိုက်တာပါအိန္ဒိယတာဝန်ကြီးနဲ့တခြားတာဝန်တွေကိုအခြေအမြစ်မရှိပြစ်မှတ်ထားတာကလုံးဝလက်ခံနိုင်စရာမရှိဘူးလို့နယူးဒေလီမှာရှိတဲ့ကနေဒါတာဝန်တာဝန်ရှိသူကိုအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကစစ်ခေါ်ပြောဆိုလိုက်ကြောင်းဝန်ကြီးဌာနကြေညာချက်မှာပြောပါတယ်သူတို့လုံခြုံရေးအတွက်လက်ရှိကနေဒါအစိုးရကဂတိကဝတ်ထားနိုင်မယ်လို့မယုံကြည်ကြောင်းနဲ့ထုတ်ပြန်ချက်ကဆိုပါတယ်စစ်အရေးတကြွလှုပ်ရှားသူဟာဒစ်စင်နီဂျာကနေဒါနိုင်ငံမှာလှုပ်ကြံခံခဲ့ရမှာအိန္ဒိယအစိုးရပတ်သက်ဖွဲ့ရှိကြောင်းယုံကြည်ရလောက်တဲ့ဆွဆွဲချက်တွေရှိတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကမနစ် September လကပြောဆိုခဲ့ပါတယ်ဒီဆွဆွဲချက်ကအတိတ်ပဲမရှိဘူးလို့အိန္ဒိယကအဲ့ဒီအခါတုန်းကတော့ပယ်ချခဲ့တာပါ
သတင်းတွေကိုဥတင်ပေါင်တန်းပြောပြသွားတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပါမယ်ပထမအဆုံးတော့ကချင်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးပါမယ်ကချင်ပြည်နယ်ချီပွေနယ်တဲကအထူးဒေသတစ်ခေါင်းဆောင်ဦးစခုံကျင်းရဲ့နေကြားဆောင်တပ်1332တပ်စခန်းကို KIA ကသိမ်းယူလိုက်ပြီးလို့သတင်းတွေထွက်ပေါ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့နားလောင်ကပြောပြမှာပါ
ကချင်ပြည်နယ်ချီဖွဲမြို့နယ်ကအထူးဒေသတစ်ကောင်းဆောင်ဦးစခုံတင်ရန်ရဲ့နေချာဆောင်တပ်1332နဲ့တပ်စခန်းကိုအောက်တိုဘာ14ရက်နေ့မနက်မှာပဲ KIA ကဝင်တိုက်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပါတယ်။ဒေတာရင်းမှာတော့အထူးဒေသတစ်ကောင်းဆောင်ဦးစခုံတင်ရန်ရဲ့နေချာဆောင်တပ်1332နဲ့တပ်စခန်းကို KIO ကသိမ်းယူလိုက်ပြီလို့သတင်းတွေထွက်ပေါ်နေပါတယ်။ အထူးဒေသတဲ့ခေါင်းဆောင်ဦးစခုံတင်ရန်ရဲ့နေချဆောင်တက်လူပီတစ်တုံညာတုံညာနဲ့ဌာနချုပ် BGF စခန်းကိုအောက်တိုဘာလ14ရက်နေ့မှာစတင်တက်ခဲ့ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုအတည်ပြုပါတယ်
ပေါင်ဝါနဲ့ကတော့အာစေမိုင်လော့ရောဝဲမဖြစ်နဲ့အဲ့ဒီလူပီဆိုတဲ့တိတုံညတုံညနဲ့ပေါ့နော်အဲ့ဒီဘီဂျက်စ်ခန်းကိုတိုက်တယ်ဆိုတာတော့တရင်ညပါတယ်အဲဒီဘက်ကနဲ့ပဲတိုက်တာဒါမဲ့အပြီးပြီးနိုင်တယ်ဆိုတဲ့ဟာတော့အခု confirm ဖြစ်တယ်ပေါ့ခင်ဗျအဲ BGF ထုံနဲ့တရင်ဌာနချုပ်ဖြစ်မှာပေါ့
ဒေတာရင်သတင်းမီဒီယာတွေကတော့လှုပ်ပြီးမှမနေ့ကတည်းကတိုက်ပွဲပြင်းထန်နေပြီးနေ့ခင်း7နာရီလောက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာတွေရှိကြောင်းဖော်ပြပါတယ်။ KIA ပူပေါင်းတပ်တွေဟာပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကကချင်ပြည်နယ်အရှေ့ချမ်းမှာရှိတဲ့ချီဖွေဆော့လော်စတဲ့မြို့တွေကိုတိုက်ခိုက်ခဲ့ပြီးစက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာချီဖွေနဲ့ဆော့လော်ကိုသိမ်းယူခဲ့တာပါ။ချီဖွေမြို့နယ်ကဦးစခုံတင်ရန်ထိန်းချုပ်ထားတဲ့ကချင်အထူးဒေသတစ်ဖီမော်ဒေသမှာနေချာဆောင်တပ်အမတ်တစ်တုံညာတုံညာတစ်ပောင်ဝါဒေသမှာနေချာဆောင်တပ်တစ်တုံညာတုံညာနှစ်နဲ့ကံပိုက်တီဒေသမှာနေချာဆောင်တပ်တစ်တုံညာတုံညာသုံးတို့တည်ရှိတာပါဦးစခုံတင်ရန်ဟာ1989မှာမမပြည်ကွန်မြူနတီကခွဲထွက်ပြီးစစ်အစိုးရနဲ့အပြည့်ရဆဲခဲ့ပြီးတဲ့နောက်ကချင်အထူးဒေသတစ်မှာဒီမိုကရေစီတက်မတော်ကချင် NDAK ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်2009ခုနှစ်မှာတော့ NDAK ကိုနေကြားဆောင်တပ်အဖြစ်အသွင်းပြောင်းလဲခဲ့တာလည်းဖြစ်ပါတယ်ပန်ဝါနယ်မြေဟာမြေရှားတပ်တို့ထွက်ရှိပြီးတော့စစ်ပွဲရေးအရာအရေးပါတဲ့ဒေသလည်းဖြစ်ပါတယ်စစ်ကောင်စီဖက်ကတော့နေချာဆောင်တပ်လှုပ်ပြီးတစ်တုံညတုံညနဲ့ဌာနချုပ် BGF စခန်းကို KIA ကတိုက်ခိုက်တဲ့သတင်းနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူ
းဒါကတော့ကချင်ပြည်နယ်ချီပွေဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုနားလောင်ပြောပြသွားတာပါ VOA ရဲ့အင်္ဂါနေ့မနေ့ပဲအတန်းအစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေတာဖြစ်ပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းအပြီးမှာတော့ရန်ကုန်တိုင်းအတွင်းကလောင်းကစားမှုတွေအဂတိလိုက်စားမှုတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါောင်းမယ်ရန်ကုန်တိုင်းအတွင်းမြို့နယ်တွေအထူးသဖြင့်တော့တရုတ်ပိုင်စီးပွားရေးလုပ်ငန်းတွေအများအပြားရှိတဲ့လှိုင်းသာယာမြို့မှာမြို့နယ်မှာကာစီနိုလောင်းကစားရုံတွေနဲ့လက်ပေးလက်ယူမှုတွေကြီးထွားနေပြီးတနင်္ဂနွေနေ့ကစစ်ကောင်စီခံထားတဲ့အထွေထွေအုပ်ချုပ်ရေးမှုလည်းဒီလိုကိစ္စတွေနဲ့ဆက်နွယ်ပြီးလုံခြံတပ်ဖြတ်ခံရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်ဒါကြောင့်ဒီနေ့တင်းလာနေအထိလုံခြုံရေးတင်းတင်းကြပ်ကြပ်ခြားထားရလေဒေသခံတွေကပြောပါတယ်ဒေသခံတွေလည်းစိုးရိမ်မှုရှိနေကြောင်းသတင်းရရှိပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုဦးတင်မောင်တန်းကပြောပြပေးမှာပ
ါရန်ကုန်တိုင်းကစစ်အုပ်ချုပ်ရေးနယ်မြေတွေအထူးသဖြင့်လိုင်းတာမြို့နယ်ထဲမှာဟိုတယ်ပန်းပြကာစီနိုလောင်းစားရုံတွေကြီးထွားနေပြီးဒါကိုအကြောင်းပြုလို့ပေါ်ပေါက်လာတဲ့လက်ပေးလက်ယူမှုတွေလည်းစစ်ကောင်စီရန်ညားချမှာကြီးထွားလာပါတယ်အခုတင်းငွေတွေကလိုင်းသားယာအနောက်ပိုင်းမြို့နယ်ရဲ့အထွေထွေအုပ်ချုပ်ရေးမှုလုံခြံတပ်ဖြတ်ခံရရပါတယ်တည်ဆုံးသူဟာဒီလိုကာစီနိုလောင်းစားရုံတွေကိုအကာအကွယ်ပေးထားတယ်လို့သူနဲ့နှိဆက်သူတူက VOA ကိုပြောပါတယ်ကုန်စည်ဆိုင်လုပ်ငန်းအင်ဂျင်နီယာလုပ်ငန်းတွေကိုအချိန်တိုအတွင်းမှာပိုင်ဆိုင်ခဲ့ပြီးလူငယ်တစ်ထောင်နီးပါးကိုအတင်းအဓမ္မစစ်မှုထမ်းဖို့စုဆောင်ခွင့်ကြောင်းနဲ့နိုင်တာမြို့ကဒေသခံတူက VOA ကိုပြောပါတယ်
အဲ့လားကအဲ့သူကအရင်တော့ဘာမှမဟုတ်ဘူးသိလားဒီကဲမှုတွေလောက်တာလေးလုပ်ပြီးတော့ဖောက်တည်ပေးတဲ့ဟာလောက်တာနေရနေလာပြီးတော့ဒီလိုမှအဲ့လိုကိုလူပေါင်းပြီးလူပေါင်းနေလို့စီးပွားရေးတော့ပြီးတော့အဲ့လိုမျိုးပေါ့ဟဲ့တဲ့မလူကြီးလောက်ပြီးလူကြီးလောက်တော့ထောမှန်းပြီးလူကြီးကလေသက်ဆန်နေသိလားပေးရမှလည်းသူတို့မသိဘူးသိလားအဲ့နေရာမှာလေတယောက်သက်သက်ပေးသွားနောက်မှတန်းစီလာနေလှုပ်ရှင်နေလို့ကဘယ်တော့နှိုက်သားရအရန်ရတယ်လေနိုင်ငံသားတွေလည်းများတယ်ဟာတရုတ်ပြည်ပြောအလောင်းဝသားယူနေခါကြီးလည်းကြာနေပေးရတာအတိယုတ်ကအလောင်းဝသားယူပြီးသူကအဲ့ဒီဟိုတယ်ကိုအခွင့်ပြပြီးအဲ့ထဲထဲမှာလုပ်နေတာအရှင်မြဟိုကဆက်မှုစုံနဲ့ထိမှာဟိုတယ်ကြီးတစ်ခုဆောက်တာညဘက်သူကားကြီးအတိထဲထဲမှာအဲ့တယုတ်ကားတောက်ဆိုင်နဲ့ဟိုပေါ်တိုင်ဆိုလုပ်တာအဲ့ဒါကြီးဟန်ပြရီအဲ့ဒါနောက်မှာအဲ့ဒါကြီးပဲလုပ်နေကြတာဆက်ရက်လေးအဲ့ဒါကြီးပတ်ဆက်နေကြရသည
်ရန်ကုန်တိုင်းရဲ့တခြားမြို့နယ်တွေမှာလည်းဒီလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့စစ်ကောင်စီရဲ့အောက်ခြေအုပ်ချုပ်ရေးအဖွဲ့တွေမှာလက်ပေးလက်ယူမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာပါစစ်မှုမထမ်းခြင်းသူတွေ၊သုံးဘိန်းမောင်းသူတွေ၊ထောက်ခံစာလုပ်သူတွေ၊ရုပ်လုံငန်းအစင်းစင်းနဲ့စီးပွားရေးလုပ်ငန်းတွေအထိအစင်းစင်မှာငွေပေးနေရအကြောင်းဒေသခံတချို့က VOA ကိုပြောပြခဲ့တာပ
ါ။လန်တာယာဘက်ကအခြေအနေကိုတင်ပြပေးရန်ကုန်မှာဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုပုံမှန်တွေတပ်ပြီးတရားဆွဲဆိုလိုက်တဲ့သတင်းကိုတင်ပြပါောင်းမယ်။ဖမ်းဆီးခံထားရတဲ့ရန်ကုန်အခြေစိုက်ဆီယနာရှင်စန့်ကျင်ရေးလှုပ်ရှားသူ၄ဦးကို တမရအကြီးအညိုပြက်အောင်မမှန်တဲ့ရင်ဖြန်းမှုလှုံ့ဆော်မှုဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးပုံမှား9ကကြီးနဲ့အမှုဆွဲဆိုပြီးတော့အင်းစိန်ထောင်ကိုပို့လိုက်တယ်လို့သူတို့နဲ့နှိဆက်သူတွေကပြောပါတယ်ဒီလေးယောက်ကျမ်းမာရေးချိုးယွင်းမှုရှိနေတယ်လို့လည်းပြောပါတယ်မကြသေးခင်ကမှအဲစင်းအကြောင်းပြဖန်းစီခံရတဲ့ဆီရနေချင်းစန့်ကြီးလှူရှားသူနှစ်ဦးကတော့စစ်ကြောရေးမှရှိနေတယ်လို့ပဲပြောဆိုပါတယ်ရန်ကုန်ကစူးစီးတင်ပြလာတဲ့သတင်းကိုမတ်ခွန်ညူကပြောပြမှာပါ
ရန်ကုန်မြို့ကလူစီကားတဲ့နေရာမှာကွန်စင်းနှုံးချဆင်းရဲနဲ့စစ်မှုထမ်းဥပဒေအလိုမရှိဆိုတဲ့စန္ဒပြပွဲမှာပါဝင်ဥဆောင်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုဇော်လင်းထွတ်ခေါ်ကိုဖိုသားကိုအောင်မင်းခိုင်မတ်မြမြင့်စုနဲ့မတ်နှင်းဤခိုင်တို့ကိုပြီးခဲ့တဲ့စက်တင်ဘာ19ရက်နေ့ကအဲ့ဒီစန္ဒပြပွဲအပြီးစစ်ကောင်စီကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။သူတို့လေးယောက်ကိုတက်မတော်ကိုအကြီးညိုပြက်အောင်မမှန်တဲ့ရင်ဖြန့်လှုံ့ဆော်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးဥပဒေပုံမှန်905ကကြီးအရာအမှုဆွဲပြီးလာမယ့်သတင်းဘက်ထဲအင်းစိန်ထောင်အထူးတရားရုံးမှရုံးတင်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းစစ်အာဏာရှင်စန့်ကျင်ရေးလုပ်နေတဲ့ရန်ကုန်အင်အားစု Anti-Gender Alliance ရန်ကုန် AGAY ဦးဆောင်သူနန်းလင်းက VOA ကိုအခုလိုပြောပါတယ
်အင်းစိန်ထောင်ကိုပို့လိုက်ပြီးတော့မှအင်းစိန်ထောင်မှာဆက်ပြီးတော့မှအဖမ်းဆီးချုပ်နှောင်ထားတယ်အာမေရုံချင်းတွေကိုလည်းပဲဒီအင်းစိန်ထောင်တွင်းကတရားရုံးနေမှာပဲအဲဆက်ပြီးစစ်ဆေးမယ်ဆိုတော့တတိယတော့ကျွန်တော်ရပါတယ်ခင်ဗျကိုဖိုးသားနဲ့ကိုမဲကြီးတို့တော့စစ်ကြောကြီးမှာပြင်းပြင်းထန်ထန်ရိုင်းနှက်စစ်ဆေးခံရတယ်ဟလာလက်ပြန်ကျိုးတုပ်ပြီးတော့မှမျက်လုံးစီးပြီးတော့တကယ့်ကိုမဆန်တဲ့เนาะရိုင်းနှက်မှုတွေနဲ့ဟိုကြုံတွေ့ရတယ်ဆိုတော့တတိယချက်လက်တော့ကျွန်တော်တို့ရတယ်ဗျရှေ့ဆက်ပြီးတော့လည်းကျွန်တော်တို့ဒါတိုက်ပွဲဝင်သွားမှာပဲဖြစ်တယ်ဆိုတော့မှန်တဲ့တပိတ်ရဲဘော်တွေတော်လိုင်းရဲဘော်တွေကိုတော့သူတို့ဖမ်းဆီးနိုင်မှာပေါ့ဒီလူတို့တပိတ်တွေအချိန်ကတော့ညော့သွားစရာတန့်သွားစရာမရှိဘူးဒါတွေလို့ရင်ဒီလိုဖြစ်မယ်ဆိုတော့ကျွန်တော်တို့သိပြီးသားဆိုတော့ရှေ့ဆက်ပြီးတော့လည်းဘလို့ချင်းဒီဘလို့ခက်ခဲတွေပဲကြုံကြုံစစ်ကောင်စီဆက်နာရှင်အလုံးစုံပြတ်သုံးရင်းနဲ့ကျွန်တော်တို့ရည်ရွယ်တဲ့လူ့ခွင့်ရဲ့ဒီမိုကရေစီပြည်ပြည်ဝဝရှိတဲ့เนาะဖက်ဒရယ်တိုင်းပြည်တစ်ခုတည်ဆောက်နိုင်ဖို့အတွက်တော့ကျွန်တော်တို့ဆက်ပြီးတော့မှပုံစံမျိုးစုံနဲ့တိုက်ပွဲဝင်သွားဖို့ကျွန်တော်တို့ဘိုင်းဖြတ်ပြီးသားဖြစ်ပါတယ်ခင်ဗျ
ပြည်ရဲအော်တိုဘာလ9ရက်နေ့မှာလဲရန်ကုန်မြို့ရင်းအစည်းအဝေးကိုအကြောင်းပြပြီးဖမ်းဆီးခံခဲ့ရတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့နှစ်ယောက်ကိုလဲစစ်ကောင်စီရဲ့စစ်ကြောရေးမှစစ်ဆေးခံနေရဆဲဖြစ်တယ်လို့နှိဆက်သူတွေကပြောပါတယ်ကိုရှိန်ဝေအောင်ကိုဖမ်းဆီးတော့ကသူ့ရဲ့မိသားစုပါဖမ်းဆီးခံခဲ့ရတာပါလက်တလုံးမှာတော့မိသားစုဝင်တွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကိုရှိန်ဝေအောင်ကိုတော့ဆက်ပြီးတော့ထိန်းသိမ်းထားပါတယ်အခုလိုဖမ်းဆီးခံရသူတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်နှင်းပန်းနှိပ်စက်တာတွေကြောင့်ကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်တက်ကြွလှုပ်ရှားသူတွေနဲ့တပိတ်အဖွဲ့တွေကစိုးရိမ်နေကြပါတယ
်။ဟုတ်လက်ရှိကိုရှိန်ဝေအောင်ရဲ့မိသားစုဝင်တွေပေါ့လေနော်အမေရဲ့အဖေရဲ့အမရဲ့ကတော့ပြန်ပြီးတော့လွတ်လာပါပြီ။ဆိုတော့ကိုရှိန်ဝေအောင်ရဲ့အခြေအနေကတော့ဒါသူတို့ဖမ်းဆီးခံထားရတာဆိုလို့ရှိရင်အဲဒီနေ့နဲ့ဆိုရင်လင်းရရရှိပြီပေါ့လေနော်အခုချိန်ထိရောဘာတဲ့မှမကြရသေးပဲနဲ့စကြောရေးမှာပဲဒါစမင်းနေုံဆိုတဲ့ဟာမျိုးပဲကျမတို့ကြားရသေးရပေါ့လေနော်အချိန်ကလင်းရရရှိပြီဆိုတဲ့အခါကျတော့ကျမတို့အဲသူ့ရဲ့ဒီကျမရေးအခြေအနေနဲ့တခြားသောအသက်အန္တရာယ်နဲ့ပတ်သက်တဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ကျမတို့စိတ်ပူနေရတော့မယ်ရှင
်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အော်တိုဘာလ17ရက်နေ့အထိစီးရင်တွေရစစ်အာဏာသိမ်းပြီးတဲ့နောက်အကျဉ်းထောင်အသီးသီးမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးလူပေါင်း 2,100 ကျော်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ဒါဟာချဲ့ကားထားတဲ့သတင်းတွေဖြစ်တယ်လို့တုံ့ပြန်ပါတယ်။အခုလိုမျိုးအာဏာရှင်စန့်ကျင်ရေးလှုပ်ရှားတဲ့လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းနေဆဲဖြစ်ပါတယ်ရှင
်။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြံပြန်ရထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလိမ့် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ဆက်ပါောင်းမယ်ပထမဆုံးတင်ပြပေးမှာကတော့ Hezbollah တွေကိုအစ္စရေးကပြစ်မှတ်ထားတိုက်ခိုက်နေတဲ့အချိန်ထဲမှာပဲကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းတဲ့တပ်တွေကိုစစ်ဖြစ်နေတဲ့လေဘနွန်ဒေသတွေကနေထွက်ခွာဖို့အစ္စရေးဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်အစ္စရေးရဲ့တိုက်ခိုက်မှုတွေမှာကုလသမဂ္ဂငြိမ်းချမ်းရေး ထိမ့်သိမ်းမှုတပ်သား5ဦးဒဏ်ရာရသွားတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ခုလိုတိုက်တွန်းတာဖြစ်ပါတယ် RF RFCD သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာဖြစ်ပါတယ
် Hezbollah ဘက်ကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်အစ္စရေးလေကြောင်းရန်ကာကွယ်ဒုံးကျည်တွေနဲ့ခုခံနေရတာပါအနောက်နိုင်ငံတွေကအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားတဲ့Hezbollah အဖွဲ့ကအစ္စရေးမြောက်ပိုင်းကိုပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးဂါဇာမှာရှိတဲ့ပါလက်စတိုင်းတွေကိုထောက်ခံတဲ့အနေနဲ့တိုက်ခိုက်တာလို့လည်းပြောဆိုထားပါတယ်အခုလိုအစ္စရေးနဲ့ Hezbollah အကြားအပြန်အလှန်ပစ်ခတ်နေတာကြောင့်အစ္စရေးမျိုးတစ်ခုဖြစ်တဲ့ Haifa မှာအရက်သားတွေအနေနဲ့ဘုံခွန်ကျင်းတွေမှာပုန်းရှောင်နေရပါတယ်လေဘနွန်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူ1400လောက်သေဆုံးခဲ့ရပြီလို့လေဘနွန်ကျန်းမာရေးဌာနကပြောပါတယ်ဒီစီးရင်မှာအရက်သားတွေလားHezbollah တိုက်ခိုက်ရေးသမားတွေလားဆိုတာခွဲခြားထားတာမဟုတ်ပါဘူးဒီရက်ပိုင်းအတွင်းမှာအစ္စရေးရဲ့တိုက်ခိုက်မှုတွေအတွင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက် UNIFIL ကတပ်သား5ဦးဒဏ်ရာရခဲ့ပါတယ်ကုလအတွင်းရေးမှူးချုပ်ရဲ့ဒုပြောခွင့်ရ Fahrenheit က
This is a serious development
ဒါဟာပြင်းထန်လေးနက်တဲ့ဖြစ်ပေါ်လာမှုပါကုလသမဂ္ဂရဲ့ဝန်ထမ်းတွေနဲ့ပစ္စည်းတွေရဲ့လုံခြုံရေးကိုအာမခံရမယ်လို့ UNIFIL တပ်ဖွဲ့အနေနဲ့ထပ်ပြီးပြောလိုပါတယ်ကုလအဖွဲ့ရဲ့ပိုင်နက်ကိုမချိုးဖောက်ရဘူးဆိုတာကိုလည်းအမြဲတမ်းလေးစားလိုက်နာရပါမယ
်လေဘနွန်အရက်သားတွေကိုရော UNIFIL ကုလငြိမ်းချမ်းရေးထိန်းတက်ကိုရောပြစ်မှတ်ထားတာမဟုတ်ဘဲအီရန်ကြောထောက်နောက်ခံပေးထားတဲ့ Hezbollah တွေကိုပဲပြစ်မှတ်ထားတာလို့အစ္စရေးကကြေညာထားပါတယ်ကုလငြိမ်းချမ်းရေးထိန်းတက်သားတွေဒဏ်ရာရသွားတဲ့သတင်းနောက်မှာတော့အစ္စရေးဝန်ကြီးချုပ်ကတောင်းပန်လိုက်သလိုသတိလည်းပေးလိုက်ပါတယ
်ခင်ဗျားတို့အနေနဲ့ Hezbollah အမာခံနေမျိုးတွေနဲ့တိုက်ပွဲနေမျိုးတွေကနေ UNIFIL ကုလငင်းချမ်းရေးထိန်းတပ်ဖွဲ့ကိုစုပ်ပေးရပါမယ်။ကုလငင်းချမ်းရေးထိန်းတပ်ဖွဲ့တပ်သားတွေကိုမစုပ်ဘူးဆိုရင် Hezbollah လက်ထဲမှာတရားခံတွေဖြစ်အောင်လုပ်နေတာပါ။သူတို့ကဘေးဖြစ်စီမှာဖြစ်တယ်လို့ကျွန်တော်တို့စစ်သားတွေကလည်းဘေးဖြစ်စီပါတယ
်။ Israel တိုက်ခိုက်မှုတွေကြောင့် Lebanon ဒေသတချို့ကတော့အုပ်ပုံပဲကျန်ပါတော့တယ်။ Gaza နဲ့အဖြစ်တူနေတာကြောင့် American သမ္မတအင်ဂျူရောအနေနဲ့ဒါမျိုးထပ်ဖြစ်တာမမြင်ချင်ဘူးလို့ပြောပါတယ်။အင်ဂျူရောပြောခွင့်ရကရင်ဂျွန်ပြဲက
We cannot and will not see Lebanon turn into Gaza.
Lebanon Gaza လို့ဖြစ်သွားမှာကိုကျမတို့မမြင်မြင်ပါဘူး။ဒါကျမတို့မြင်မြင်တဲ့ကိစ္စလည်းမဟုတ်ပါဘူး။ Gaza နဲ့ Lebanon မှာခံစားနေရတဲ့ဒုက္ခတွေကြောင့်ကျမတို့ရဲ့ကြိုးပမ်းမှုတွေကိုအရေးတကြီးလှုပ်ဖို့လိုအပ်တာဖြစ်ပါတယ်။ဒါကြောင့်ဒီပဋိပက္ခတွေခြုံငင်းပြီးတော့လူညွန်ရင်းနဲ့ရရှိခမဲ့ငင်းငင်းရေးအတွေ့အခြေခံအုံမြင့်ချနေတာပါ
။တစ်ချိန်တည်းမှာပဲဂျူးတွေအထူးအမြတ်ထားရယုံကပိုးနေမှာပဲတယ်လဗီမျိုးကလမ်းတွေပေါ်မှာနေတန်ယာဟုအစိုးရကိုစန့်ကျင်တဲ့အပတ်စဉ်ဆန္ဒပြပွဲတွေကိုလည်းဆင်နွှဲခဲ့ပါတယ်။ဆန္ဒပြသူတွေတောင်းဆိုတာကဂါဇာကဟားမက်စ်တွေဖမ်းသွားတဲ့တရားခံတွေပြန်လွတ်ဖို့အပြစ်ရရေးအတွက်တောင်းဆိုနေကြတာပါခင်ဗျာ
။ဆက်လက်ပြီးစစ်တမ်းခံရတဲ့ယူကရိန်းဘက်ကအခြေအနေကိုလက်ပအောင်မယ်။ရေလဲမလားလျှက်စစ်မီလဲမရတဲ့ဆူလီဖကာရွာမှာအသက်63နှစ်အရွယ်ဗစ်တာခါလီဖာတာနေထိုင်ပါတယ်။ခါကီဖ်မြို့နယ်မိုက်ဒီယာကျောက်လောက်ပဲဝေးတဲ့ဒီရွာဟာ2022ခုနှစ်ရုရှားကျူးကျော်စစ်တွင်တအိမ်မှမတန်အောင်ပျက်စီးသွားခဲ့ပါတယ်ရွာလုံးကျွတ်ထွက်ပြေးသွားခဲ့ပြီးနောက်ခါလီဖာဒါကအခုတော့ရွာမှာပြန်လာပြီးဘဝကိုထူထောင်နေပါတယ် VOA သတင်းတောက် Anna Kotu Tekshin ကိုသတင်းပေးပို့ထားတာကို Matt Ethan စင်ကပြောပြပါမယ်
နေပြည်ပဝတ်ကျူတာကတူကပတိ
ချူလီဖကာယွာကအသက်63နှစ်အရွယ်ဗစ်တာခါလီဘာဒါရဲ့နေအိမ်ဖြစ်ပါလေရုရှားတပ်တွေရဲ့လက်ချက်နဲ့သူ့ရဲ့အိမ်ဟောင်းပျက်စီးသွားခဲ့ပြီးတဲ့နောက်အိမ်ပြက်ခါအပိုင်းစားတွေနဲ့ဂိုဒေါင်လုံးမျိုးအိမ်တစ်ခုသူကပြန်ဆောက်ထားပါလေ2022နှွေဦးတုန်းကခါကီဖ်ဒေသကိုရုရှားတို့ထိုးစစ်ဆင်ပြီးတော့ဘုံကျဲချိန်တုန်းကခါကီဖ်မြို့နဲ့မိုင်းတရာကျော်ဝေးတဲ့ဆူလီဖကာယွာမှာအိမ်တစ်လုံးမှမကျန်အောင်ပျက်စီးသွားခဲ့ပါလေလက်စစ်တအားလိုင်းတွေလည်းပျက်စီးခဲ့ပြီးတော့ယွာကန်အယောက်200လေးထွက်ပြေးခဲ့ရတာပါ
ကျေဘူချခတ်တဲ့ချီ
ကျွန်တော်ထွက်သွားတော့ကကျွန်တော်အိမ်ကဒီတိုင်းရှိနေခဲ့ပါသေးတယ်။နောက်ပိုင်းမှပျက်စီးသွားခဲ့တာပါ။ရုရှားတွေကဒီမှာ6လလောက်ရှိနေခဲ့တာပါ
။ရုရှားတို့ဘော
။ Donetsk ကစလိုဗီယန်စ်မြို့မှာတစိမ်းတွေနဲ့သူခိတ္တနေခဲ့ရပါလိ။ဒီနေ့အကြမှာတော့သူကဆူလီဖကာရွာကိုပြန်လာခဲ့ပြီးတော့သူကဒီရွာကိုပြန်လာတဲ့ပထမဆုံးသူလည်းဖြစ်ပါလိ
။နာရောဂျနာ
။ဒါကကျွန်တော်အိမ်မှာ
သူကအေက30လောက်အမိပိုင်တာဖြစ်ပြီးတော့အရင်တုန်းကတော့ဟင်းသီးဟင်းရွက်စိုက်ပျိုးခဲ့တယ်လို့ကြက်ဝက်ငန်းနဲ့ယုံစတဲ့တိရစ္ဆာန်တွေကိုလည်းမွေးမြူခဲ့ပါလေသူရွာကိုပြန်လာတဲ့တနှစ်ကျော်ကာလမှာလျှက်စင်မီလုံးဝမရှိခဲ့တာကြောင့်စေနာဝန်ထမ်းတွေပေးတဲ့နေဆွဲအိမ်ဆိုလာမီးအိမ်တွေကိုပဲသုံးပြီးတော့နေလာခဲ့တာပါ ဒီနေရာဒီမှာတော့လက်စစ်တအားလိုင်းတွေပြန်ပြေနိုင်ခဲ့ပြီးစေနာဝန်ထမ်းတွေကသူ့အတွက်ပေါမုံနဲ့ပြောင်းစံတွေတစ်လတစ်ခါလာပြီးတော့ပို့ပေးနေပါလေ။ယူကရိန်းစစ်သားတွေကလည်းသူ့ကိုကူညီကြပါလေ
။ဟုတ်တယ်ဝေးနေ
။ကျွန်တော်တို့ရဲ့စစ်သားတွေဒီကနေဖြတ်သွားတဲ့အခါကျွန်တော်အတွက်အစားအစာတွေဝေမျှသလိုစစ်လိတ်လည်းပေးသွားကြပါလေ။
နောက်ပိုင်းမှာတော့သူ့လိုပဲရွာကန်၃ယောက်ကရွာကိုပြန်လာကြပါလေ။အသက်56နှစ်အရွယ်ဆာဟီပရိုကိုပန်ကိုကရေတပ်ဖွဲ့ဝင်ဟောင်းဖြစ်ပြီးတော့အရင်နှုန်းကဆူလီဖ်ကရွာမှာစီးပွားရေးလုပ်ခဲ့တာပါ။နေအိမ်က250လောက်ပိုင်ခဲ့ပြီးတော့ကောက်ရိပ်ဆက်တွေနဲ့လေထုံဆက်တွေကိုလည်းသူကပိုင်ခဲ့ပါလေ။အခုတော့မြေခွက်နေရာတော်တော်များများမှာမိုင်းတွေရှိနေတာကြောင့်လွတ်တဲ့မြေခွက်လေးတစ်ခုမှပဲဟင်းသီးဟင်းရွက်စိုက်ပျိုးနေပါလေ။
အလောင်းနာရှာပိုလေဆ
ီတိုင်းနဲ့အရန်ပြီးတော့ကျွန်တော်တို့လေကွက်တွေအားလုံးမှာမိုင်းတွေရှိပါတယ်။အခုတတိတော့လေကွက်တွေကမိုင်းတွေကိုဘယ်သူမှမရှင်းသေးဘူး။ဒါအလိုက်ပြင်ဖို့မိုင်းတချို့ကိုရှင်းခဲ့တာရှိပေမဲ့လေကွက်တွေကိုတော့ဘယ်သူမှမရှင်းသေးပါဘူး။ကျွန်တော်တို့စိုက်လို့မရတာအခုဆိုရင်နှစ်နှစ်ဆက်တိုက်ရှိသွားပါပြီ
။ဘဝကိုပြန်ပြီးတော့တိဆောက်ဖို့မလွယ်မန်းသိပေမဲ့လေရွာကိုပြန်လာကြတဲ့သူတွေပါ။သူတို့ရဲ့စာတီအရင်ကလိုပြန်ပြီးတော့ထူထောင်လာနိုင်အောင်လှုပ်ကြဖို့ကြိုးစားကြမယ်ဆိုပြီးပြန်လာကြတဲ့ရွာကနေကပြောနေကြပါလိမ့်ရှင
်။ဇီဝမျိုးစုံကွဲများဆိုင်ရာသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးထားကြတဲ့ကိုယ်စားလှယ်တွေကိုလံဘီယာနိုင်ငံကလီမာတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြချိန်မှာပဲကာရေဘီယံပင်လယ်ကွေ့တဲကကိုလံဘီယာနိုင်ငံပိုင်ကျွန်းတချို့မှာပင်လယ်ရေမြင့်တက်လာနေပါတယ်။လူမှုဘဝတွေကိုချိန်ကျောက်လာတဲ့ပင်လယ်ရေမြင့်တက်မှုကိုဖြစ်ရှင်းပေးဖို့ဒေသခံတွေကလည်းတောင်းဆိုနေပါတယ်ဆန်တာခရုစ်ဒေးလီအစ်စလော့ကိုတွားရောက်လေ့လာခဲ့တဲ့အော့စတင်လင်ဒစ်သတင်းပေးပို့ထားတာကိုနားလောင်ကပြောပြပေးမှာပ
ါဂျွန်တဝိုက်ကဂျီလင်းနဲ့ရေတွေနဲ့လှပတဲ့ကမ်းခြေတွေကြောင့်ကဘာအရရက်ကခီးသွားဧည့်သည်တွေကိုဆွဲဆောင်ထားခဲ့တဲ့ဆန်တာခရုစ်အိုက်စလက်ကအခုတော့ဥသူရာသီပြောင်းလဲမှုကိုရှေ့ရန်ကရင်ဆိုင်နေရတဲ့နေရာတစ်ခုဖြစ်လာနေပါပြီဒေသခံတို့ဖြစ်တဲ့ဆာဘတ်စတန်မာဒစ်ကအခုလိုပြောပါတယ
်။ Una de las partes más bajas que tiene
ဒီနေရာကကျွန်းရဲ့အနေဆုံးမှဖြစ်ပါတယ်။ပင်လယ်ရေအများဆုံးတက်လာတဲ့နေရာလည်းဖြစ်ပါတယ
်။သူဟာဆန်တာခရုစ်ကျွန်းငယ်ကလေးပေါ်မှာမိသားစုအတွက်အိမ်တလုံးဆောက်လုပ်နေတာပါ။တက်လာတဲ့ပင်လယ်ဒီရေတွေကိုအိမ်ထဲမဝင်နိုင်အောင်နှံရံတွေကိုအုပ်တွေနဲ့ဆောက်လုပ်နေပါတယ်။အခုဆိုရင်နေစဉ်နေ့တိုင်းကန်းဆက်ကိုပင်လယ်ဒီရေတွေတက်လာပြီးတော့မိုးရွာသည်တည်းမဟုတ်တော့ပဲတစ်နှစ်ပတ်လုံးရုတ်တရက်ရေကြီးလာတတ်တယ်လို့လည်းသူကပြောပါတယ်။ဒီကျိုးငယ်ကလေးပေါ်မှာလူ600လောက်နေထိုင်ပါတယ်။အခုလိုအိမ်ဆောင်နေပေမဲ့လို့အသက်နှစ်နှစ်အရွယ်တားကလေးအရွယ်ရောက်လာတဲ့အခါသူ့အိမ်လေးရှိပါဦးမလားဆိုပြီးတော့မာတင်ကစိုးရိမ်နေပါတယ်
။ Estamos queriendo salvarlo para que nuestros niños alcancen a ver esta
ကျွန်တော်တို့ကျိုးကလေးရောဘေးကကျွန်းနေပါဘလောက်လှတယ်ဆိုတာသားကလေးကြည်လိုက်ရင်မြင်စေချင်ပါတယ
်ကိုလံဘီယာဒယ်နိုဒီတက်ကတိုကအနဝါဘေရာပညာရှင်ရာဖယ်တိုရစ်ပါရာကအခုလိုသုံးသပ်ပါတယ
် Una es que el nivel del mar se está acelerando es decir no está aumentando con una tendencia sino que cada año está aumentando más rápido
ဆိုလိုတာကပုံမှန်မြင့်တက်လာတာမျိုးမဟုတ်ပဲနှစ်တိုင်းပိုးပြီးမြန်းလာတာမျိုးကိုပြောတာဖြစ်ပါတယ
်ပင်လယ်ရေလိုင်းတွေလည်းကျွန်းတစ်ပိုက်ကကမ်းခြေတွေကိုတိုက်စားသွားပါတယ်ခုတော့ဆန်နာခရုစ်ဒေသခံတွေကဒီရေတောတွေကိုတန်းတန်းတလောက်စိုက်ပျိုးရင်းကာကွယ်ဖို့ကြိုးပမ်းနေပါတယ်။ပြည်ခရက်နှစ်မှာပဲတဘာဝပတ်ဝန်းကျင်ရဲ့လှုပ်ရှားသူတစ်ဦးဖြစ်တဲ့ Adrian Carabolo ကကျွန်းတော်ဝိုက်ဒီရေတောမျိုးစေ့ပေါင်း1400ကျော်စိုက်ပျိုးခဲ့တာပါ။လက်သလုံးမှာပဲအနီးအနားကကျွန်းတစ်ခုမှလည်းဒီရေတောတွေစိုက်ပျိုးခဲ့ပါသေးတယ်။လေပြင်းနဲ့ပင်လယ်နှိုင်းလုံးတွေကိုဒီရေတောတွေရဲ့အမြစ်တွေကသာစီပေးပါတယ်။
Por una ola viene y pega en Manglares.una barrera protectora que ayuda
ဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်တော့ဒီနေရာမှာသမုဒ္ဒရာရေပြင်ကြီးကိုပဲမြင်ကြရတော့မှာပါကျွန်းကလေးအကြောင်းလဲပုံပြင်ဖြစ်နေပဲကြံရင်မှာဖြစ်ပါတယ
်ဒီကျွန်းမှာကံယူရန်တွေရေတိုက်စားသွားတာအထင်ရှားတွေ့ရပါတယ်ဒီရေတော်တွေအမြစ်တွေကျွတ်ကုန်ပြီးတော့ကံယူရန်တွေလည်းပျောက်ကွယ်လာနေပါတယ်ဆန်နာခရုစ်ကျွန်းနေသူတို့ကတော့စိုးရင်စိတ်မရှိကြပါဘူးဒီကျုံးမှာတစ်သက်လုံးနေထိုင်လာတဲ့ Aida Castellio ကတော့အခုလိုမြင်ပါတယ
် Yo creo que no se va a llevar estilo Yo creo que no ya tengo 85 años y nunca hemos tenido una tormenta
ဒီကျုံးပင်လယ်ရေကဝါမြူသွားလိမ့်မယ်လို့မထင်ပါဘူးကျွန်မတက်က85နှစ်ရှိပါပြီပြင်းထန်တဲ့မုန်တိုင်းတစ်ခုနဲ့တခါမှမကြုံဘူးသေးပါဘူ
း Sebastian Martins ကတော့ပြည်နယ်မြို့တော်ကတာဂျီနာမှာရှိတဲ့ဒေသဆိုင်ရာအရာရှိတွေအနေနဲ့ကျွန်းရဲ့အခြေခံအဆောက်အုံတွေခိုင်ခတ်မှုရှိအောင်ဆောင်ရွက်ပေးတင်တယ်လို့ပြောပါရယ်ကျွန်းကိုဓာတ်ပုံလိုက်ရိုက်ပြီးတော့ပျောက်သွားတာမျိုးမဟုတ်ပဲအမှန်တကယ်ကူညီစေချင်တယ်လို့လည်းပြောပါရယ် ကျွန်းနေထိုင်သူတွေကပင်လယ်ရင်မြင့်တက်နေတာကိုမျက်မြင်တွေ့နေရပြီလို့ပြောဆိုနေကြပေမဲ့တည်တံ့တရအစိုးရဘက်ကကျွန်းအထွက်ကြိုတင်ပြင်ဆင်ပေးထားတာမရှိဘူးလို့တဘာဝပတ်ဝန်းကျင်ထိုင်နေရေးသမားတွေကလည်းထောက်ပြပြောဆိုနေပါတယ်
တဘာဝပဝန်ကျင်ထိခိုက်မှုကိုရောလောင်စာဆန်းအင်ဇေကိုပါတတ်တာစီမဲ့ရေပေါ်ရှက်ပြေးလျှက်စစ်မော်တော်ဘုတ်တစ်မျိုးကိုဆွီဒင်နိုင်ငံကတီထွင်လိုက်ပါတယ်ရိုက်တာသတင်းဆောင်မကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပါမယ
်ဆွီဒင်နိုင်ငံကတီထွင်လိုက်တဲ့လျှက်စစ်တာအားသုံးရေပေါ်ရှက်ပြေးမော်တော်ဘုတ်ယာဉ်တစ်စင်းကတော့စတော့ဟ ோம் မြို့နဲ့ဖင်လန်နိုင်ငံပိုင်းဘောလ်တစ်ကျွန်းစုကြား24နာရီအတွင်းရေမိုင်420လောက်ပြေးနိုင်တယ်လို့ဆိုပါတယ်မော်တော်ဘုတ်တီဆောင်နေတဲ့ဆွီဒင်ကကန်ဒီလာကုမ္ပဏီကတော့ C8 အမျိုးအစားရေပေါ်ရှက်ပြေးလျှက်စစ်မော်တော်ဘုတ်တီဟာအခြားသောလျှက်စစ်ရေယာဉ်တွေတက်စားရင်တနည်းတာအတွင်းအဝေးဆုံးပြေးနိုင်တဲ့စံချိန်အသစ်ကိုတင်ထားတယ်လို့ပြောပါတယ်။ပြင်းပြအဖြစ်တနင်္လာကိုရေမိုင်18မိုင်လောက်ပြေးနိုင်တဲ့သဘောဖြစ်ပါတယ်။အခြားသောဓာတ်ဆီဒီဇယ်သုံးဘုတ်တီတက်စားရင် C8 လျှက်စစ်မော်တော်ဘုတ်ကဇယိတ်သက်သာစေတယ်လို့ကန်ဒီလာကုမ္ပဏီကိုတည်ထောင်သူနဲ့ CEO လည်းဖြစ်တဲ့ Gustav ကပြောပါတယ
် I think another very interesting aspect of this ride we also had a photographer with us and
ကျွန်တော်မိတ်ဆွေဓာတ်ပုံဆရာတယောက်စီမှာဓာတ်ဆီအင်ဂျင်သုံးမော်တော်ဘုတ်ဒဇင်းရှိပါတယ်သူ့ဘုတ်ကခီးတစ်ခုထွက်ရင်ဆွီဒင်သုံးခရိုနာငွေ9000လောက်ကုန်ပါတယ်ကျွန်တော်လျှက်စစ်ဘုတ်ကြတော့ခီးစဉ်တစ်ခုအတွက်ခရိုနာ250လောက်ပဲကုန်တော့ပါအဲ့ဒီတော့ဒီရေပေါ်ရှက်ပြေးလျှက်စစ်မော်တော်ဘုတ်ကကွန်ဂျာစီတက်တာတဲ့အပြင်တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုကိုလည်းတက်တာစီပါတယ
် CH လျှက်စစ်မော်တော်ဘုတ်ကတော့ရေအောက်မှာဖြန့်ထားတဲ့တောင်ပန်းမှာပဲတွန်းကန်အားနဲ့ရှေ့ကိုရက်ပြီးတဲ့အင်ဂျင်ကိုချက်ချေကပုံသဏ္ဍာန်တက်ဆင်ထားတာကြောင့်ရေပေါ်ရှက်ပြေးနိုင်တာလို့ဆိုပါတယ် CH ဘုတ်တွေရဲ့ကိုယ်တွေကိုပေါ်ပေါင်းအောင်စီမံထားပါတယ်အခြားသမီးတို့ကြလျှက်စစ်မော်တော်ဘုတ်တွေတက်ဆိုင်ရင်ဆိုင်းရင်သုံးဆဲမှု80ရာခိုင်နှုန်းလောက်တက်တာစီတယ်လို့လည်းဆိုပါတယ်နိုင်ငံတကာအစံချိန်အရလျှက်စစ်မော်တော်ဘုတ်တွေဘလောက်ဝေးဝေးပြေးဆွဲနိုင်တယ်လဲဆိုတာကိုကန်ဒီလာကုမ္ပဏီကလေ့လာထားပြီးသူတို့နဲ့နှိုင်းရှင်နိုင်ဖို့ C8 ကိုစမ်းသပ်မောင်းနှင်ခဲ့ကြောင်းစတော့ဟ ோம் မြို့ကနေမနက်စောပိုင်းမှာထွက်ခဲ့ပြီးမြောက်ဘက်ကဂျွန်းစုတနေရာမှာလျှက်စစ်တာအမြန်ပြန်ဖြည့်ကဘော်တစ်ပင်လယ်ထဲကအာလန်ကျွန်းရောက်ထပ်သွားပြီးအဲ့ဒီမှာနိုင်အနေငယ်နားကစတော့ဟ ோம் ကိုပြန်လာတဲ့လမ်းကြောင်းအတိုင်းစမ်းသပ်မောင်းနှင်ခဲ့တယ်လို့ဆိုပါတယ်ဒီစမ်းသပ်မှုတွေကနေကန်ဒီလာကုမ္ပဏီကတည်ထွင်လိုက်တဲ့ရေပေါ်ရှက်ပြေးယာဉ်ဟာအဖက်ဖက်ကအကျိုးရှိစေတယ်လို့ဆိုပါတယ
် But I think the key thing that we really wanted to prove is that you can drastically
ကျွန်တော်တို့အဓိကသက်သေပြချင်တာကဒီလျှက်စစ်မော်တော်ဘုတ်ကိုတုံးချင်အဖြစ်ကာဗွန်ထန်းငွေထုတ်လုပ်မှုတိတိတတ်တာကျဆင်းသွားမှာဖြစ်တယ်လို့တက်စစ်တာနဲ့မောင်းနေတဲ့အတွက်ဈေးအကုန်ကျတတ်တာလာပါတယ်အဲ့ဒီမျိုးလင်းချက်တွေနဲ့လွန်ခဲ့တဲ့10နှစ်လောက်ကတည်းကဒီနည်းပညာကိုကျွန်တော်တို့တည်ထွင်လာခဲ့တာပါ
ဆောင်ရသည့်ကာလမတန်ခင်မှာတော့လူ30လောက်တင်ဆောင်ပြေးဆွဲနိုင်မဲ့ P12 အမျိုးအစားခရီးသည်တင်လျှက်စစ်ရေယာဉ်ကိုစတော့ဟ ோம் ပိုင်တဲ့ရေပြင်ထဲမှာစတင်ဆန်းသပ်ပြေးဆွဲဖို့ရှိတယ်လို့ကန်ဒီလာကုမ္ပဏီကပြောပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Nielsen American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ဆက်လက်ပြီးဘတ်စင်ကဏ္ဍတွေဖြစ်တဲ့အင်တာဗျူးကဏ္ဍလူမှုရှုခင်းအစီအစဉ်စီးပွားရေးကဏ္ဍစတဲ့ဘတ်စင်ကဏ္ဍတွေကိုဆက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ပထမအဆုံးအတော့အင်တာဗျူးအစီအစဉ်ဖြစ်ပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီကကိုယ်စားလှယ်လွတ်တာကသူတို့ဘလောက်အထိအပူတပြင်းအရေးမပါဖြစ်နေအရေးမလှဖြစ်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အာဆီယံအရေးကျွမ်းကျင်သူတူတေသူကထောက်ပြပါတယ် ဒါအပြင်မြန်မာအကြက်တဲကိုမြန်မာအကြက်တဲကြောင့်ရိုက်ခတ်မှုခံရတဲ့ထိုင်းမလေးရှားလို့အစုဖွဲ့နိုင်ငံတွေကလည်းဆုံးဖြတ်ချက်တွေပုံမထီရောက်အောင်လုပ်မယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်သုတေသနဌာနတစ်ခုဖြစ်တဲ့ Lowy Institute ကရှေ့တောင်အာရှရေးရာအထူးပြုလေ့လာနေသူသုတေသီဒေါက်တာအဗ်ဒူရာမန်ယာကုတ်ကိုကိုငင်းချိုင်းကဆက်သွယ်မေးမြန်းထားပါတယ်။
With Indonesia, Laos and Thailand and many other ASEAN countries. Okay, the ASEAN thi siwi kala ma bo no, di Indonesia, Laos, Thai sa shi bilo nangan ator myam 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 yi pyo la ja ba de. Di ASEAN thi siwi ga de sin mo no, myam a chat de twe so yin tan man yi ya aw myam mu re si yo de ke to tet mu shi la nai de ma la bya. Continue to impede decisive action.
Sad to say, I think the ASEAN summits will actually we're not progress we're not
seeing any progress ASEAN ထိပ်သီးစီဝေးဝဲကအမှန်တကယ်တိုးတက်မှုတွေဖြစ်လာနိုင်တယ်လို့မထင်ပါဘူး ASEAN ရဲ့အဓိကချဉ်းကပ်ပုံကဘုံသဘောတူညီချက်၅ချက်ကိုပဲအခြေခံနေပါသေးတယ်ဒါကိုမြန်မာအာဏာသိမ်းစစ်တပ်ကမလိုက်နာဘဲဖိစံနေတာကြောင့်ကြီးကြီးမားမားအောင်မြင်မှုမျိုးရှိလာလိမ့်မယ်လို့မထင်ပါဘူးတစ်ဖက်မှာတော့ဘာကိုမျှော်ကြည့်နိုင်မလဲဆိုရင်မလေးရှားနိုင်ငံကလာမယ့်2025ခုနှစ်မှာ ASEAN အလဲကျဥက္ကဋ္ဌရာထူးရယူမယ်အချိန်မှာမလေးရှားကိုကြည့်ရင်သူကရွန်ဂျာဒုက္ခတွေအများပြားကိုအရှင်ဖြစ်လက်ခံပေးထားတဲ့နိုင်ငံတစ်ခုပါမလေးရှားမှာမြမအကြက်တဲအတွက်ဖြေရှာလို့တဲ့စိတ်ဝင်စားမှုနဲ့သူ့အကျိုးစီးပွားကောင်းကောင်းရှိပါတယ်ကျွန်တော်နားလည်တော့ပြောရရင်မလေးရှားရဲ့အန်ဝါအီဘရာဟင်ဆိုရအနေနဲ့မြမအရေးဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့နည်းလမ်းရှာဖို့စိတ်အားထက်သန်ပါတယ်ဒါကြောင့်လာမယ့်2025ခုနှစ်မှာတော့မလေးရှားဟာအာဆီယံဥက္ကဋ္ဌဖြစ်မြမအရေးအတွက်ပူပြီးလှုပ်ဆောင်လာမယ့်ခြေလှမ်းတွေမြင်ရနိုင်ပါတယ
်to find solutions.
Yes, so how do you take so raw the ASEAN ye chink up out ku long so yin aw belo shi na mya.
I think ASEAN as a whole may have to consider reconsider
ASEAN ku long ni ne tu ye chink up mu ku bian sin sa bu lu me thin ma le. Prathama ta khu ka boun tabor ru nyi chat 5 chat ka a lou ma phit phu so da ne. Dutiya chat ka myama nai ngan ne shi lya de ne namay chin sat sat ni de. ထိုင်းနိုင်ငံကသူတို့ဟာမြန်မာအရေးဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်မှာချန်လက်ခံထားရတယ်လို့ခန်းစားနေရတာပါ။အာဆီယံကလက်ရှိအရင်နဲ့နောင်လာမဲ့ကဲ့ရဲ့အလဲကျဥက္ကဋ္ဌတွေပါဝင်တဲ့ Trial က၃ပွင့်ဆိုင်ရန်ရတဲ့ကိုထူထောင်ထားပါတယ်။ဒါကြောင့်အခုဆိုရင်မြန်မာအာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးတော့မြန်မာအရေးကင်တွယ်ဖြည့်ရှင်းဖို့လာအိုအင်ဒိုနီးရှားနဲ့မလေးရှားတို့ကလက်တွဲဆောင်ရွက်နေပါတယ်။ဒါပေမဲ့ဒါဆိုထိုင်းနိုင်ငံရဲ့အခန်းကဏ္ဍကဘာမှလဲဆိုပြီးပြောစရာဖြစ်လာပါတယ်။ထိုင်းနိုင်ငံမူဝါဒချမှတ်သူတချို့ကကျွန်တော်ကိုအမြဲမေးတဲ့မိကွန်းကအဲ့ဒါပါပဲမြန်မာနိုင်ငံနဲ့နယ်နိမိတ်အရှေ့ကြီးဆက်ဆက်နေပြီမဲ့သူတို့ရဲ့အမြင်ကိုထည့်သွင်းစဉ်းစားခြင်းမပြုတာကိုမိကွန်းထုတ်ကြပါတယ်ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့ချင်းကပ်မှုပုံစံကိုပြောင်းလဲဖို့လိုမယ်ထင်ပါတယ်နောက်ပြီးတော့သက်ဆိုင်တဲ့အစုအဖွဲ့နိုင်ငံတွေချင်းကပ်နည်းကိုချမှတ်တင်ပါတယ်ဒါကဘလို့အဓိပ္ပာယ်ဆောင်လဲဆိုတော့အများသောတို့ဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုမကင်ဆွဲတင်တော့ဘူးလို့ဆိုလိုတာပါမြန်မာနိုင်ငံမှာအကြက်တဲကိုဖြေရှင်းရမှာအမှန်တကယ်စိတ်ပါဝင်စားပြီးဆက်ဆက်နေတဲ့နိုင်ငံတွေပါဝင်တဲ့တင်းငယ်တဲ့အတိုင်အဝန်တစ်ခုကိုဖွဲ့စည်းတင်ပါတယ်အဲ့ဒီထဲမှာထိုင်းနိုင်ငံလည်းပါဝင်ရပါမယ်ဒါကအာဆီယံ10နိုင်ငံလုံးပါဝင်ပြီးအားလုံးသဘောတူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေထက်အများကြီးပိုကောင်းမယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့တချို့နိုင်ငံတွေကမြန်မာအရေးကိုလုံးဝစိတ်ဝင်စားမှုမရှိ
တော့ not have interest in the crisis at all
Another significant aspect of this summit is the regime's foreign minister. Okay, good deed. Take the issue here. Not that too much. Just to cover over, no. The next month, the Sisoya and Ngai will be attending a Taiwan Yashi to tell us about. The first month, the two are now so in Monday. We go to Shijawa. The check out as young as another sister go to Taiwan. Pay out. Don't need a Chilean or Timagala. The amount of people in Taiwan will be bold to step up. PR people will be
Okay, on the other hand, it's actually demonstrated that the junta is desperate.
ဟုတ်ပါတယ်။တဖက်ကဒါကိုကြည့်ရင်စစ်အာဏာရှင်တွေအပူတပင်းဖြစ်လာနေတာကိုသက်သေပြနေတာပါ။ဒီကြကြပြန်ကြည့်ရင်အာဆီယံအဖွဲ့ကထိပ်သီးစည်းဝေးမှာစစ်ဆိုးရပါဝင်ခွင့်ကိုပိတ်ပင်ထားခဲ့တာပါ။ဒါပေမဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့ကိုယ်စားလှယ်ကိုတက်ရောက်ခွင့်ပြုပါတယ်။ဒါကိုစစ်တပ်ဘက်ကသာငင်းဆိုခဲ့တာပါ။ဒါကြောင့်၃နှစ်ကြာပြီးတဲ့နောက်မှာစစ်ဆိုးရကအာဆီယံထိပ်သီးစည်းဝေးကိုကိုယ်စားလှယ်တဦးစီလွတ်လိုက်တာဟာသူတို့ဘယ်လောက်ထိအရေးကြီးနိုင်နေပြီလဲဆိုတာကိုပြသနေပါတယ်။စစ်မြေပြင်မှာသူတို့ရှုံးနေပါတယ်။ဒါကြောင့်တန်တမန်ရေးရမှာသူတို့တခုခုလှုပ်ပြရပါမယ်။အခမ်းအပြင်မှာနေပြီးကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုကိုယ်အတန်ထုတ်ဖော်ခွင့်မရဖြစ်နေတာထက်အခမ်းထဲမှာရှိနေရတာပိုကောင်းမယ်လို့ယူဆလာတယ်လို့ထင်ပါတယ်။ဒါကကောင်းတဲ့လက္ခဏာပါ။ဒါကစစ်တပ်ဘလောက်ထိစောင့်တည်ရမရဖြစ်နေတာကိုလည်းပြသပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံရေးကိုစားမပြုတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဆက်ထားရှိခြင်းအပြင် ခုခံဒေါ်လာရင်းအင်အားစုတွေကိုငြင်းချမ်းတဲ့နီလန်းနဲ့အာဏာလွှဲပြောင်းပြီးတော့အသွင်ကူးပြောင်းဖို့အာဆီယံအနေနဲ့မြန်မာအာဏာသိမ်းစစ်ဆိုရကိုပိုဩဇာလွှမ်းမိုးနားချနိုင်မယ်လို့
transition to a peaceful transfer of power to the rebel forces
so could this summit be good okay ဒါဆိုရင်ဒီထိပ်သီးအစည်းအဝေးကပေါ့နော်သက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့တောင်းပေးနိုင်တဲ့နေရာကောင်းလို့ပြောလို့
run
all the concerned parties
I think for this particular ASEAN summit I don't see any dialogue between the
ဟုတ်တယ်ဒီသဘောကိုပြန်ကြည့်ရရင်အခုထက်ထိမြန်မာနိုင်ငံတွင်းကမတူညီတဲ့အစုအဖွဲ့တွေချင်းချင်းတွေ့ဆုံဆွေးနွေးတာမျိုးမရှိသေးပါဘူး။ဒါပေမဲ့အင်ဒိုနီးရှားကဒေါ်လာရင်းအင်အားစုတွေကိုထိတွေ့ဆက်ဆံလာတာကမတူကွဲပြားဖြစ်နေတဲ့အစုအဖွဲ့တွေကြားလူသဘောတွေ့ဆုံပွဲဖြစ်လာနိုင်ဖို့လမ်းဖွင့်ပေးလိုက်တာပါ။ဒီနေ့အစောပိုင်းကအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရအဖွဲ့ဝင်တွေနဲ့ကျွန်တော်စကားပြောကြည့်တော့ကသူတို့ကတော်လိုင်းအင်အားစုတွေနဲ့ထိတွေ့ဖို့အတော်လေးတွန့်ဆုတ်ကြောင်းပြောပါတယ်။ခင်ဗျားသိတဲ့အတိုင်းပဲအာဆီယံကပြည်တွင်းကိုဝင်ရောက်မဆော့ဖက်ရေးမှုပေါ်အခြေခံပြီးတော့တည်ဆောက်ထားတာပါ။ဒီရည်တည်ချက်အရကြည့်ရင်အတိုက်ခံအင်အားစုကိုထိတွေ့ဆက်ဆံတာကမြန်မာနိုင်ငံရေးကိုဝင်ရောက်ဆော့ဖက်တာလို့ယူဆနိုင်ပါတယ်။ဒါကြောင့်ဒါဟာသူတို့အတွက်အထောက်အကူကြီးမားတဲ့ချဉ်းကပ်မှုလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားကအတိုက်ခံကိုတန်တမန်အဆင့်ထိတွေ့ဆက်ဆံလာပြီးဆိုတော့နောက်လာမယ့်အာဆီယံဥက္ကဋ္ဌမလေးရှားကလည်းဒီလမ်းကြောင်းအတိုင်းလိုက်လုပ်လာနိုင်ပါတယ်။ဒေါ်လာရင်းအင်အားစုတွေနဲ့အာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးလူသဘောတူဆုံမှုဖြစ်လာအောင်လုပ်ပြီးအကြက်တဲတွေအဖြေရှာရေးလမ်းစဉ်ကိုချမှတ်နိုင်ပါတယ်။ဒါကတိတ်မြန်မြန်ဆန်ဆန်နဲ့တော့ဖြစ်လာမှာမဟုတ်ပါဘူး။ဒါဟာအတော့ကိုရှေ့ကြာမဲ့လုပ်ငန်းစဉ်ဖြစ်ပေမဲ့အာဆီယံအဖွဲ့မှအရင်ကဒီလိုတွေ့ကြုံမျိုးရှိခဲ့ဘူးပါတယ်။1980ခုနှစ်နောက်ပိုင်း1990ခုနှစ်အစောပိုင်းတုန်းကကမ္ဘောဒီးယားအကြက်တဲပြည်တွင်းစစ်ကာလတုန်းကပါအဲဒီချိန်တုန်းကအင်ဒိုနီးရှားဥဆောင်တဲ့အာဆီယံကတဘုံတက်တွေနဲ့ဖနွန်ပင်အစိုးရကိုအချင်းချင်းအလွတ်တဘောဆွေးနွေးဖို့ကူညီပေးခဲ့ပါတယ်အဲဒီလှုပ်ဆောင်ချက်တစ်စိတ်တစ်ပိုင်းဖြစ်1992ခုနှစ်မှာငင်းချမ်းရေးသဘောတူညီချက်တရရယူနိုင်ခဲ့ပြီးတော့ကမ္ဘောဒီးယားပြည်ပခါကိုချုပ်ငြိမ်းစေခဲ့ပါတယ
် ending of the Cambodian conflict
so looking ahead how so ro shi la me anaga မြန်မာပြည်ပခါမှာဆိုရင်ပေါ့နော်ဒီအာဆီယံအဖွဲ့ရဲ့အခမ်းအနားကဘယ်လိုဆက်ရှိနေမလဲများin the Myanmar conflict
I hope the ASEAN summit will actually announce a new way to deal with the Myanmar crisis
မြန်မာကျတဲ့ကိုဂိုင်းတွေဖြည့်ရှင်းရေးနီလန်းတစ်တရက်ကိုအာဆီယံကအမှန်တကယ်ကြီးညာနိုင်ဖို့မျှော်လင့်ပါတယ်ဒုတိယအနေနဲ့ကတော့အာဆီယံအနေနဲ့ဆေးဆိုးရွားကိုဂိုင်းတွေနေရာမှာမြန်မာကျတဲ့ကိုဂိုင်းတွေဖြည့်ရှင်းဖို့အမှန်တကယ်စိတ်ပါဝင်စားတဲ့နိုင်ငံတွေပါဝင်တဲ့အသေးစားအဖွဲ့ငယ်တွေဖွဲ့ပြီးတော့ချင်းကပ်ပုံနီးနာနဲ့အဖွဲ့ကိုပြန်လည်ဖွဲ့စည်းတင်တယ်လို့ကျွန်တော်ထင်ပါတယ်ထိုင်းဆိုရင်တော့မြန်မာနဲ့ကက်ရက်တရှိနေတာကြောင့်အာဆီယံရဲ့အဓိကဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တွေထဲမှာထိုင်းနိုင်ငံပါဝင်ဖို့အလွန်အရေးကြီးပါတယ်။ဒါမှသာအာဆီယံအဖွဲ့အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကွဲအကွဲပြားပြားဖြစ်နေတာတွေကင်းဝေးစေမှာပါ။ခင်ဗျားပြောခဲ့သလိုပဲလာအိုမာကချင်းကပ်မှုတစ်ခုကမ္ဘောဒီးယားမှာကနောက်တစ်ခုအခုအင်ဒိုနီးရှားကလည်းစီးဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့တယ်ဆိုတော့မြန်မာအရေးမှာအာဆီယံအတွင်းမှာကိုမတူကွဲပြားတဲ့အစုအဖွဲ့တွေကမတူညီတဲ့လှုပ်ဆောင်ချက်တွေလုပ်နေကြပါတယ်။ဒါအာဆီယံဖွဲ့ဝင်နိုင်ငံတွေကြားစည်းလုံးညီညွတ်မှုမရှိတာနဲ့မညီညွတ်မှုကိုပုံပေါ်စေပါလေ။အဲ့လိုဖြစ်နေတယ်ဆိုတာအချက်ပြနေပါလေ။အာဆီယံအနေနဲ့ဒီချက်ကိုထည့်သွင်းစဉ်းစားသင့်ပါလေ။ဒါပေမဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေဟာတင်းငယ်တဲ့အစုအဖွဲ့ခွဲပြီးတော့လှုပ်တဲ့နီလန်းကိုတိတ်ပြီးတော့သဘောမကျဘူးထင်ပါလေ။ဖွဲ့ဝင်10နိုင်ငံလုံးပါပြီးသဘောတူညီမှုရယူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုပဲသူတို့လိုလားနေတော့ပါပဲ။ဒါပေမဲ့စဉ်းစားကြည့်ပါ။ပါဝင်တဲ့နိုင်ငံအစုအဖွဲ့ကပူကြီးလေမတူညီတဲ့အကျိုးစီးပွားတွေကိုထည့်သွင်းစဉ်းစားလို့ရှိကူဆက်နိုင်ဖို့ကပူနှေးလေဖြစ်ပါလေ။ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့လုပ်ငန်းစဉ်ကိုပြောင်းလဲဖို့တတ်တိရှိဖို့လိုပါတယ်
။ So ASEAN must have the courage to change how it operates.
CY season ကိုဆက်ပါအောင်မယ်။မြန်မာစောက်လို့ရေးလုပ်ငန်းကဏ္ဍမှာ2024ခုနှစ်အတွင်းနှစ်တသမ600နိုင်ကျဆင်းမယ်လို့သုတေသနစာဆောင်တစ်ခုကထောက်ပြပါရတယ်။နေဇတ်ဒေတာမှာတော့စောက်လို့ရေးလုပ်ငန်းတချို့ဆက်လက်ဖြစ်ထွန်းနေပြီးပြည်မကြီးဘက်မှာတော့နှွေးကွေးသွားတယ်လို့လုပ်ငန်းရှင်တွေကလည်းပြောပါရတယ်။ဒီသတင်းမှ CY ရဲ့အစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါရတယ်။
ကျွေးတရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးတယောက်ဒေတာမှာရေးကြီးနေတာကြောင့်လုပ်ငန်းတွေခဏရပ်ထားပြီးရေးဘေးကူညီပေးနေရတယ်လို့ VOA ကပြောပါတယ်။ထိုင်းလာအိုမြန်မာနယ်စပ်ကရွှေတရီကန်ဒေတာမှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာပါ။မဲခေါင်မြေချောင်းကနေတရုတ်ပြည်ဘက်ကတင်မောနဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူလာပြီးအဆောက်အုံဆောက်လုပ်ရေးလုပ်ငန်းခွင်တွေရှိတယ်လို့ဒေတာတွင်းကပြောကြပါတယ်။ဒေတာရင်းမှာဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာကြောင့်ပြည်မကြီးကနေလုပ်သားတွေရွှေ့ပြောင်းအလုပ်လာလုပ်ကြတယ်လို့လဲ ကန်ထရိုက်တာကိုမဦးကပြောပြပါတယ
်ဒီတွင်းကဈေးသူကလိုအပ်ရှားတဲ့ခါကျတော့ဒီတက်ငွေကလီဘာက2000ဆို2000နဲ့ပဲသွားနေကြတာဟုတ်1000ခွဲဟို2000ကိုဒီတွင်းက2000မှာပေါက်နေတာဟုတ်ဒီမှာ2000ခွဲနဲ့ခေါ်လိုက်တဲ့ခါကျတော့သူကပျော်ပြီးလာကြတာလေ
ဟုတ်
ပျော်ပြီးလာကြတာဆိုတော့ဒီမှာကဘတ်ငွေပဲသုံးတဲ့ခါကျတော့ဒီမှာကတကယ်ပေါက်သေးက400ဆိုတော့ခုပေါက်သေးနဲ့ဘတ်ပေါက်သေးနဲ့ဆိုရင်ခွန်6 40နဲ့ခွန်6 40 6000ပေါင်ဝင်ပေါက်တာကို6000 900လောက်ကျပ်ငွေနဲ့ဆို6000 900လောက်ရက်ပေါက်သေးဖြစ်ကြလေဒီတွင်းမှာကဒီတွင်းမှာကအလုတ်ကင်လေးကအကုန်လုံးရက်တဲ့တော်တော်များများကရက်လိုက်တဲ့အနေထားမျိုးရှိတဲ့ခါကျတော့ချိုးသက်ဆိုင်နဲ့မွန်မဖြစ်တဲ့လောက်ကလေးပဲဖြစ်မှတယ်ဆောက်နေကြတာကရက်လိုက်တဲ့ခါကျတော့လုတ်သားအင်အားတွေကမလုတ်အလုတ်သားတွေအားနေကြတာပေါ့အလုံးလက်မဲ့တွေများနေရတယ်အလုံးလက်မဲ့တွေများနေတဲ့ခါကျတော့ဒီလိုလက်ဆက်မျိုးလေးတွေတက်လာတယ်တော်တော်ဂျူလီယာနိုင်ငံတွေတွားလုံးကြတယ်အဲ့လိုကိုထွက်လို့ရတဲ့နိုင်ငံကိုထွက်ပြီးလုံးကြတာပေါ့အလုံးကတော့တချို့အပြောင်းလဲရတဲ့တော်တော်များများကဒီဤတွင်းမှာလုံးရင်လုံးတဲ့လူတွေကြတော့မလုံးနိုင်ကြတော့ဘူးလေလုံးဝရှုံးမိုင်းနဲ့ပြနေဟိုအရှုံးပြနေတာပေါ့အလုံးမကိုသူတို့အလုံးပဲတင်တာဆွဲတာတကယ်ချင်းလို့ပြောတယ်ကျန်တာဆွဲတာဈေးတုံးတွေဘလို့ပဲပြီးတော့အမြင့်ဆုံးနဲ့ပဲရကြခုနေထားတဲ့ဆိုသူတို့လှုပ်လိုက်ရင်ရှုံမယ်လှုပ်လိုက်ရင်ရှုံမယ
်ပြီးမှတည်းမှာအလုတ်အကန်ရှာပတာကြောင့်နေဆက်ကိုရွှေ့ပြောင်းလာပြီးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာအလုတ်လုတ်ကန်ကြသူတွေကလစာနဲ့ရကြတာမဟုတ်ဘဲနေစားလှုပ်သားတွေအဖြစ်အလုတ်လုတ်နေကြတာဖြစ်ပါတယ်
ကျွန်တော်ဒီမှာကကျွန်တော်ဘယ်လိုပြောမလဲနေစားကပဲတနေ့ပေါ့တနေ့တာကိုဒီစား daily ကြီးပဲရှင်းတာလေဒီလိုကြီးပဲရှင်းတာကျွန်တော်တို့ကနေစားကနဲ့ပဲရှင်းတယ်လစာနဲ့မဟုတ်ဘူးပေါ့နေစားကဟိုမှာ15ရက်တခါရှင်းတာရှိတယ်တစ်လတခါရှင်းတာရှိတယ်ဆင်းနိုင်တဲ့နေပဲရတယ်မဆင်းနိုင်တဲ့နေပြရဘူးပေါ့
မြမဆောက်လုပ်ရေးလုပ်ငန်းခန္ဓာမှာအခု2024ခုနှစ်အတွင်းနှစ်သက်သမာ6ရာခိုင်နှုန်းလောက်ကျဆင်းမယ်လို့ Research and Markets Dogon ရဲ့မြန်မာ Construction Industry Report 2024မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလျှက်စင်ပြီးပြတ်တောက်မှုမြန်မာကျန်းမာရေးတန်ဖိုးကျဆင်းမှုလုံသားမလုံလောက်မှုဆောက်လုပ်ရေးပစ္စည်းဈေးနှုန်းကြီးမြင့်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့ဝယ်ယူသုံးစွဲသူတွေရဲ့ယုံကြည်ချက်လျော့သွားစေတယ်လို့အစိုးရကစာကထောက်ပြပါတယ်။ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးပြန်ပြင်းမြဲစွန့်အင်ဖွံ့ဖြိုးရေးတို့မှာရင်းနှီးမြှုပ်နှံမှုနဲ့သုံးစွဲမှုတိုးလာနိုင်တာကြောင့်ဆောက်လုပ်ရေးလုပ်ငန်းခန္ဓာအပေါ်ရေတို့အတွက်အထောက်ပံ့ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဖော်ပြပါတယ်။ပြည်တွင်းဆောက်လုပ်ရေးလုပ်ငန်းတွေကတော့နှေးကွေသွားပါတယ်။ဒါပေမဲ့လိုအပ်ချက်ကတော့ကြီးမားနေစေဖြစ်ပါတယ်။နေဆက်ဒေသတွေမှာတော့အထူးသဖြင့်တစ်ဖက်နိုင်ငံကငွေကြေးနဲ့လုပ်ငန်းတွေလက်ခံလှုပ်လှုပ်ကြတာကြောင့်လုပ်ငန်းလည်ပတ်မှုတချို့ဆက်ပြီးတော့ဖြစ်ထွန်းနေပါတယ်။ရွှေတရီကန်ဒေသကန်ကန်ထရိုက်တာကိုမအုကတော့ဒေသရင်းလုပ်ငန်းလည်ပတ်မှုပုံစံကိုအခုလိုပြောပြပါဗျာ။နောက်
အပြောင်းလဲကတော့ဒီမှာကကျွန်တော်တို့နေဆက်မှာဘတ်ပဲသုံးတာဆိုတော့လေယူရီးယားငွေပဲသုံးတဲ့ခါကျတော့အပြောင်းလဲရတာမဖြစ်ပါဘူး။ကျန်ငွေနဲ့ကျတော့ဒီကျွန်တော်တို့လီဘာပေါ့လီဘာတချို့လီဘာသုံးလီဘာတွေဆိုမြန်မာပြည်ကနေခေါ်တဲ့ခါကျတော့သူကသူတို့တွေပို့ပြီးတော့လီဘာတွေလီဘာကတွေပို့သက်တာလာပေါ့ကျွန်တော်တို့ဒီမှာသုံးတာလီဘာကတနည်းကိုဘတ်400ဆိုရင်ဘတ်400တနည်းကိုဆရာတယောက်ကိုဘတ်400ဆိုရင်ခုငွေနဲ့ဆိုရင်ว่า900ลောက်จ่าละโอ้ดูเมียมาငွေเนี่ยဆိုလူကိုဆရာတယောက် 900 ကိုကျက်ငွေနဲ့ 900 ဆိုတော့ညီမပြည်မာက200လောက် 200 လောက်ပေးခေါ်ရင်ဆရာတယောက်ကရနေပြီရောအဲ့လေကျတော့ခါရတော့ဒီဘာကရက်တက်တာပေါ့လာပေါ့
တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမတည်ငြိမ်မှုတွေကိုထောက်ပြပြီး Thai Siam Cement Group SCG ကုမ္ပဏီကမြန်မာနိုင်ငံတွင်းကဘီလက်မြေစက်ရုံနှစ်ရုံကိုပိတ်လိုက်ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလုပ်ငန်းချက်မဲ့အစီအစဉ်တွေကိုလည်းဆန့်ကျင်ခဲ့ရကြောင်း Siam Cement Group ရဲ့အမှုဆောင်ဒုတိယဥက္ကဋ္ဌရဲ့ပြောဆိုချက်ကိုကိုးကားပြီး The Nation's ကဖော်ပြပါတယ်The Nation သတင်းစာနဲ့လုတ်တဲ့မေးမြန်းခန်းမှာသူကအခုလိုပြောသွားတာပါမြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ဆနိုင်ရေးကတော့မျှော်လင့်ချက်မရှိသေးဘူးလို့လည်းသူကပြောပါတယ် Thai SCG လုပ်ငန်းကြီးအနေနဲ့တော့ဝန်ထမ်းတွေရဲ့အသက်အန္တရာယ်စိုးရိမ်ချက်ကြောင့်လုပ်ငန်းတွေလက်ပတ်မှာမဟုတ်ဘူးလို့လည်းပြောပါတယ်
Research and Market Stockholm ရဲ့ Myanmar Construction Industry Report 2020 မှာတော့2022ခုနှစ်ကနေ2028ခုနှစ်အတွင်းပြည်ပြည်မြေစွန့်အင်အခြေခံအဆောက်အဦစီမံကိန်းတွေနဲ့ကုန်ထုတ်လုပ်ရေးတို့မှာရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံတွင်စောက်လုပ်ရေးကဏ္ဍမှာပြင်းမြ 3.6 ရာခိုင်နှုန်းလောက်တိုးလာမယ်လို့ခန့်မှန်းထားပါတယ်
လူမှုရှုခင်းအစီအစဉ်ကိုစက်ပါအောင်မယ်စစ်ပွဲတွေအပိသက်မရသေးတဲ့ဂရင်းဒေတာထဲမှာလုံခြုံရေးအဓိကဦးစားပေးပြီးလူငယ်တွေပညာသင်ကြားနေရပါတယ်ဂရင်းဒေတာကဒီပလိုမာပွဲပေးတဲ့ဂရင်းလူမှုသိပ္ပံကောလိပ်ကျောင်းအကြောင်းကိုမတ်ဆုမြတ်မွန်ကဒီတစ်ပတ်မှာတင်ပြထားပါတယ်
မြန်မာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ကယင်းဒီလွတ်မြောက်ဒေသတစ်ခုမှာဒီပလိုမာဖွဲ့ပေးတဲ့ကယင်းဒီလူမှုသိပ္ပံကောလိပ်ကျောင်းတစ်ကျောင်းရှိပါတယ်။အခု2024ခုနှစ်ကနေ2026ခုနှစ်ပညာသင်နှစ်အတွက်စက်တင်ဘာ1ရက်ကကျောင်းစာဖွင့်လို့ကျောင်းသူကျောင်းသားတွေကျောင်းတက်နေကြပါပြီ။လူမှုရေးသိပ္ပံဘာသာရပ်ဒီပလိုမာတန်းကိုအခုကဒုတိယအကြိမ်ကြောင်းဖွင့်လှစ်သင်ကြားပေးနေတာဖြစ်ပါတယ်။စစ်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကယင်းဒီဒေသတွေကဒီပလိုမာဖွဲ့ပေးတဲ့ကယင်းဒီလူမှုသိပ္ပံကောလိပ်နဲ့ပတ်သက်လို့ကျောင်းအုပ်ကြီးမခင်ဆန္ဒညွန့်နဲ့မေးမြန်းထားပါတယ်ရှင်
။အခုကျမတို့ဒီတစ်ခေါက်ဒီပလိုမာပရိုဂရမ်မှာဆိုရင်အာဟိုဟာအယောက်120ကျော်လျှောက်တယ်ပေါ့နော်။အယောက်120ကျော်မှာမှအာလျှောက်လာကျမတို့နေရာအစုံဂရင်းဒီဒေသနေရာအစုံကျမတို့လျှောက်လာရင်ဖြစ်နေအာနေရာအစုံခေါ်ယူတာတွေလို့ဆောင်တယ်ပေါ့နော်။အဲ့ဒီမှာမှကျမတို့41ယောက်ပဲလက်ခံတင်ကြားပေးနိုင်မှာဖြစ်တယ်ပေါ့နော်။ဒီကာလအတွင်းစီမံခန့်ခွဲရတဲ့အခါမှာအငွေကြေးရင်းမြစ်ပဲပျော်စီမံခန့်ခွဲမှုကိုနိုင်တဲ့အတိုင်းတာပေါ့နော်။ဒီအကန့်သက်ပေါ်မှာမူတည်ပြီးတော့မှအာပြီးတော့အကြောင်းရဲ့အကြောင်းကလည်းလူအများကြီးလက်ခံလို့ရတာမျိုးလည်းမဟုတ်ဘူးလေပေါ့နော်ကမ်ပတ်အခြေအနေအဲ့လိုမျိုးပုံမျိုးလည်းမဟုတ်တော့အဲ့လိုဆိုတော့ဒီလိုအကန့်သက်တွေနေထားမှာအာကျမတို့တစ်ကြောင်းတစ်ကြောင်းဆိုလက်ခံနိုင်တဲ့အရေးအတွက်က40ကျော်50 60ဒီ range ကြားမှာပဲရှိတာပေါ့နော
်ဆိုတော့ဒါအခုကဒါ GNI လူမှုသိပ္ပံကောလိပ်ကဒီ GNI ဒေသထဲမှာဖွင့်ထားတာဖြစ်တော့ပေါ့နော်ဒီဟိုလုံးဝငြိမ်းချမ်းနေတဲ့နေရာမျိုးတော့လည်းမဟုတ်သေးဘူးပေါ့လေဆိုတော့ဒီစစ်ပွဲတွေအပြီးတိုင်းဟိုမရက်သေးတဲ့ဒေသမျိုးမှာဒီပညာသင်ကျင်တဲ့လူငယ်တွေပေါ့နော်ဘလောက်ထိလိုလိုလားလားရှိကြတယ်လို့ဆရာမအနေနဲ့မြင်ရပါလဲရှင
်လျှောက်လွာခေါ်ပြီးဆိုရဲကသူတို့ဟိုဟာဟိုဟာမေးမြန်းကြတာ ਈ ပေါ့နော်အဲဒါ ਈ ပြီးတော့နောက်ထပ်တစ်ခုကကြတော့လျှောက်လွာခေါ်တဲ့ process တစ်ချောင်းလုံးမှာဆိုရင်လည်းဘလောက်နေရာဒီတာအာဝေးလံနေပလေးစီခက်ခဲနေပလေးစီသူတို့လလန်းမိအောင်စူးစမ်းကြတယ်အင်တာနက်အဆင်မပြေဘူးဆိုတော့အဆင်ပြေအောင်သူတို့အာစီမံပြီးတော့မှ interview ဝင်တာရေးပြဆောင်မှုကို internet ကနေဖြည့်တာဒါမျိုးသူတို့အများကြီးစူးစမ်းအထောက်ကြရတယ်ပေါ့နော်ဒီခက်ခဲကန့်သက်တဲ့ကြားကနေပြီးတော့ဒီကျောင်းသားကျောင်းသူရဲ့မိပါတွေအနေနဲ့ကလည်းသူတို့သားသမီးတွေကိုဆက်ပြီးပညာသင်ကြားခွင့်ရချင်တယ်။ဘာဖြစ်လို့လဲဆိုတော့ပညာကြားခွင့်ကလလန်းမမီနိုင်တော့တာဒီနှစ်မိပါလောက်ရှိသွားပြီ။လေးနှစ်ကျော်သွားပြီပေါ့နော်။လေးနှစ်ကျော်သွားပြီဖြစ်တဲ့အတွက်အခုလိုမျိုးမြေပြင်မှာတခြားတနေရာကြီးဝေးကြီးသွားကြမလို့ဘူး။ပြီးတော့ပညာသင်ကြားဖို့အတွက်လည်းပတ်စံနေမပေးပတ်စံကုန်ကြခံကြလည်းမလို့နေစိတ်စားစိတ်လည်းပူပင်စရာမလို့ဘူးပေါ့နော်။အဲ့လိုမျိုးပညာသင်ကြားခွင့်အခွင့်အလမ်းကအများကြီးလိုအပ်တယ်သူတို့တွေနေနဲ့လည်းဟိုအရင်လိုလားတောင်းတာတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတယ်ပေါ့နော်
ဒီအဂရနီဒေတာရဲ့မှာဆိုတာကဟိုတိုက်ပွဲတွေကလုံးဝရမသွားသေးတဲ့ဒေတာဖြစ်တယ်ပေါ့လေဆိုတော့အဲ့လိုဒေတာမှာဆရာမခုနပြောသလိုပဲဒီနေရာထိုင်ခင်းအခက်အခဲအကန့်အသတ်ပေါ့လေရှိတဲ့တစ်ချိန်ထဲမှာပဲဒီကျောင်းသားကျောင်းသူတွေဆရာမတွေအတွက်ကဒီလုံခြုံရေးတတိကိုအမြဲတမ်းရှိနေဖို့အတွက်ကရောဘလောက်ဟိုအရေးကြီးတကြီးလိုအပ်လဲရှင်
အဓိကကတော့လုံခြုံရေးကပထမဦးစားပေးပေါ့နော်ကျမတို့အခုကျောင်းဖွင့်တာ3နှစ်ညီပါရှိပြီပေါ့နော်ဒီတခြားလုံးမှာကျမတို့တနေရာထဲမှာအခြေချပြီးတော့မှအာကျောင်းဖွင့်နိုင်ခဲ့တာမျိုးမဟုတ်ဘူးပေါ့နော်ဒီကာလတွေမှာကျမတို့၄ခါလောက်ကျောင်းနေရာရွှေ့ပြီးသွားပြီပေါ့နော်အဲ့လိုဆိုတော့ရွှေ့လိုက်ပြန်ဆောက်လိုက်လုပ်လိုက်ပေါ့နော်ဒီလိုမျိုးနဲ့ပဲအာကျမတို့ရှစ်ဆက်တယ်ပေါ့နော်ကုအနေထားမှာကတော့အာကျမတို့အတက်နိုင်ဆုံးဟိုကျောင်းရဲ့ဒီနေရာနေထိုင်တဲ့နေရာမှာပုံကူချင်းပါညာခိုင်ခန့်လုံခြုံမှုပဲပြောပြောပေါ့နော်အဲ့ဒါတွေကိုကျမတို့တိကျစီမံထားရှိရတာမျိုးဟာလုပ်တယ်ပေါ့နော်ပြီးတော့နောက်ထပ်တစ်ခုကလုံခြုံရေးနဲ့ပတ်သက်တဲ့နေ့စဉ် daily life မှာလည်းလုံခြုံရေးနဲ့ပတ်သက်တဲ့ဒီ sensitivity ပေါ့နော်အဲ့ဒါဟာနဲ့ပတ်သက်လို့လည်းကိုကျောင်းအဖွဲ့ဝင်တွေအဲကျောင်းဆက်ဆံမအဖွဲ့ဝင်တွေကျောင်းသားကျောင်းသူတွေနဲ့ကျောင်းကိုတည်တဲ့ဒီလူတို့အတိုင်းဝိုင်းထဲမှာလည်းဒီလုံခြုံရေးတတိကိုလည်းအများကြီးတတိထားပြီးတော့ကျမတို့ နေထိုင်ဆက်သွယ်ကြရတယ်ပေါ့နော်ပြီးတော့နောက်တစ်ခုကလေရင်တို့ဘာလို့လာပြီဆိုရင်လည်းဘယ်လိုမျိုးဟိုဟာ response လုပ်ရမလဲဆိုတဲ့အခြေခံအသိမျိုးပေါ့နော်အဲ့ဒါကတော့အားလုံးမှာရှိကြတယ်ကျွန်တော်တို့လည်းဟိုဟာတက်နိုင်တဲ့လောက်လေးလာတာသိကြရတယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ပဲတော်တော်ဆက်ပြီးတော့တော်ဖြစ်တယ်ပေါ့နော်
ဆိုတော့အခုနှစ်ပညာအခုတစ်ခေါက်ပညာသင်နှစ်ပေါ်လေးဒါဒုတိယအကြိမ်မြောက်ဒီပလိုမာတန်းက2024ကနေ2026ကိုတစ်နှစ်ခွဲဖွင့်တယ်လို့နားလည်ပါတယ်ဆိုတော့ဒီဘာသာရပ်တွေရောဆရာမတို့ဘယ်လိုပုံစံမျိုးနဲ့သင်ကြားပေးပါလဲဆရာဆရာမတွေကဒီလူကိုယ်တိုင်သင်ပေးလားနောက်ဒီနိုင်ငံတကာဆရာဆရာမတွေနဲ့ဒီ online ပေါ်ကချိတ်ဆက်သင်ပေးတာမျိုးရောပါပါလားရှင်
ဒီနှစ် second batch မှာကကြတော့ကျမတို့ foundation course 6 လပါတော့ foundation course ကိုကကြတော့ကျမတို့မြေပြင်ကဆရာကိုပဲကျမတို့ရာခိုင်နှုန်းများများပေါ့နော်အတက်နိုင်ဆုံး 90% လောက် 80% လောက်အကိုကျမတို့ foundation course မှာသွားမယ်ပေါ့နော်အဲ့လိုဆိုတော့ပြီးသွားရင်နောက် regular course နောက်နှစ်ထဲစတဲ့အခါကြတဲ့အခါကြရင်တော့ကျမတို့ resource ကဟိုဟာသူတက်ဆိုင်ရနေပြလိုက်what gentle net ဆရာဆရာမ resource ပါတာရဲ့အဆုံးလိုအပ်တာဖြစ်တယ်လို့ကျမတို့ regular course မှာကတော့ online ကနေတင်လေးလာတင်ပြီးတော့တဝက်မြေပြင်မှာကတင်ကြပေးတာတဝက်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ဆက်ပြီးတော့တွားရမှာဖြစ်တယ်ဒါပေမဲ့ဒီ assignment တွေ lead ဟိုဟာဒီ self prepare activities တွေအတွက်ကြီးကြပ်တာကတော့မြေပြင်ကနေကြောင်းမှာပဲကျမတို့ဟိုဟာအနည်းငယ်ကြီးကြပ်တာဖြစ်တယ်ပေါ့နော်
ဆိုတော့အခုဆိုရင်ဆရာမဆောဆောပြောခဲ့သလိုဆိုရင်ဒါဒုတိယတစ်ခေါက်ဒီပလိုမာတန်းပေါ့လေပထမတစ်ခေါက်ဒီပလိုမာတန်းတော့အယောက်30ဒီပလိုမာဘွဲ့ရသွားကြတယ်ပေါ့လေဆိုတော့အဲ့လိုဟိုဒီပလိုမာဘွဲ့ရသွားတဲ့အကြောင်းသူတွေအနေနဲ့ရောတခြားဒီတခြားနိုင်ငံသားတက္ကသိုလ်တွေပေါ့နော်ဆက်ပြီးတော့တက်နိုင်ဖို့အတွက်ကဟိုချိတ်ဆက်ထားတာမျိုးရှိလားဟိုမေဂျာကဒီရှေ့ဆက်ပြီးတော့မှဟိုပညာသင်ခြင်းတဲ့အကြောင်းသူအကြောင်းသားတွေအတွက်ကဘယ်လိုမျိုးအခွင့်အလမ်းတွေရှိနိုင်မှာလဲရှင်
လောလောဆယ်ကျမတို့ဒီနိုင်ငံတကာအကြောင်းအနေနဲ့ဆက်ပြီးတော့တက်နိုင်အောင်ကကြတော့ကျမတို့တိုက်ရိုက်အဲ့လိုမျိုးချိတ်ဆက်ပြီးတော့ page လုပ်ပေးတဲ့အခွင့်အလမ်းမျိုးတွေတော့ကျမတို့စီစဉ်နိုင်သေးဘူးပေါ့နော်အာပထမဦးဆုံးအနေနဲ့ကျမတို့ဘာလို့ကြိုးစားနေရလဲဆိုတော့အာဒီ academic accreditation ပေါ့နော်ဒီအကြောင်းရဲ့ဒီအစိမ့်ပညာပုံစံကအာအရေးသေးပိုင်းဆိုင်ရာအရာအစံနှုန်းတစ်ခုရှိရဲဆိုတော့ဟာလိုမျိုးရအောင်ကျမတို့ကြိုးစားနေရဖြစ်တယ်ပေါ့နော်အကြောင်းကအကြောင်းသူအကြောင်းသားတွေကတော့ကျောင်းတက်နေစဉ်ကာလအတွင်းမှာသူရဲ့ academic ဘိုင်းဆိုင်ရာ skill ပေါ့နော်အာ skill ဘိုင်းက knowledge ဘိုင်းကိုအကောင်းဆုံးအတက်နိုင်ဆုံးเนาะဖြည့်ဆည်းပေးလိုက်တယ်တို့ကြောင်းပြီးသွားပြီဆိုတာနဲ့အလုံးလျှောက်တာပဲဖြစ်ဖြစ်ကြောင်းဆက်လျှောက်ချင်တာပဲဖြစ်ဖြစ်တို့တော့ ready ဖြစ်အောင်တို့ဘောက်တို့ကိုချစ်ကိုလက်နဲ့အလုံးနိုင်အောင်ဆက်ပြီးလျှောက်နိုင်အောင်ပေါ့နော်အဲ့လိုမျိုးကျမတို့ကြောင်းတက်နေစဉ်ကာလနောက်ဆုံး final semester မလောက်မှာလေကျမတို့အပတ်စဉ်ပေါ့နော် scholarship information အဲ့လိုမျိုး sharing session လုပ်ပေးရပေါ့နော်ဘလူလျှောက်ရလဲဆိုတာပြောပေးရတို့ရင်သားသွားအောင်ပေါ့နော်ကျမတို့ရည်ရှိမှာတော့နောက်တစ်ဆင့်အနေနဲ့နိုင်ငံတကာတက္ကသိုလ်တွေနဲ့ collaboration လုပ်ပြီးတော့မှအဲ့လိုမျိုး scholarship ကိုတိုက်ရိုက်သွားနိုင်အောင်အဲ့လိုမျိုးတိုက်ရိုက်ချိတ်ဆက်နိုင်တဲ့အင်းရအောင်တော့ဆက်ပြီးကြိုးစားဖို့လည်းရှိတယ်
။ကယင်းဒီလူမှုသိပ္ပံကောလိပ်ကြအုပ်ကြီးမက်ခင်ဆန္ဒညွန်ပါရှင်။တိုက်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကာလမှာကို့အတွက်အကောင်းဆုံးရည်ရှိချမ်းမဲ့ယင်းဒီမြုံနှံမှုကပညာရေးဖြစ်တယ်လို့သူကပြောပါရရှင်။ကျွန်မဆူမြတ်ပါမှာ
။ VOA အတန်လက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။သတ္တရှင်တွေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ BURMESE bamis@voanews.com ကိုအီးမေးလ်လိပ်စာကိုစာရေးသားပေးဖို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါောင်းမယ်။လေဗနွန်မြောက်ပိုင်းကလူနေတိုက်ခန်းတစ်ခုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ18ဦးတနင်္လာနေ့ကသေဆုံးသွားခဲ့တဲ့အကြောင်းလေဗနွန်တပ်ချင်းတွေအသင်းကပြောပါတယ်။ဒီနေရာဟာဟစ်ဘိုလာတွေအားကောင်းတဲ့တိုင်းပြည်အရှေ့ပိုင်းတောင်ပိုင်းတို့နဲ့အလံဝေးလာတဲ့နေရာတစ်ခုဖြစ်ပါတယ်။အစ္စရေးနဲ့အီရန်အကြားတင်းပါလာမှုကိုသတိကြီးကြီးထားပြီးအခြေအနေတွေပိုဆိုးမသွားအောင်ရှောင်ကြားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအစ္စရေးနဲ့အီရန်ကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။ Sikh အမျိုးသားရေးတကြွလှုပ်ရှားသူကိုမနစ်ကလှုပ်ချန်ခံခဲ့ရမှုနဲ့ဆက်နွယ်ပြီးကနေဒါဆိုင်ရာအိန္ဒိယတန်အမတ်ကြီးကိုပတ်သက်နိုင်သူတယောက်အဖြစ်ကနေဒါကပြောဆိုလိုက်ပြီးတဲ့နောက်သူ့ရဲ့တန်အမတ်ကြီးနဲ့အခြားဝန်ထမ်းတပ်တော်တွေကိုကနေဒါနိုင်ငံကနေအိန္ဒိယကတနင်္လာနေ့ကပြန်လည်ခေါ်ယူလိုက်ပါတယ်။အရသားတွေကိုပြစ်မှတ်ထားတာအပါအဝင်အကြမ်းဖက်တာတွေရပ်တန့်ပြီးတိုင်းပြည်တလောလူသားချင်းစာနာမှု အကူအညီတွေကိုဖွင့်ပေးကလက်ရှိလမ်းကြောင်းနဲ့မတူကွဲပြားတဲ့လမ်းကြောင်းကိုစစ်ကောင်စီအနေနဲ့လိုက်စေချင်တယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ်စကိုင်းတိုင်းဘုတ်လင်မြို့မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းရတားတဒါစင်တဲ့မင်းနဲ့တပ်ဖြတ်ခံရပြီးဖမ်းဆီးခံထားရသူတွေရှိတယ်လို့လည်းဒေသခံတွေကပြောဆိုပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မင်းနဲ့ဖက်အတန်းလွင့်အစီအစဉ်ကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်ရဲ့အတန်းလွင့်အစီအစဉ်တွေလည်းဒီကနေ့အတွက်အတန်းလွင့်အစီအစဉ်တွေဒီမှာဒီမှာပြီးဆုံးဖြစ်ပါတယ်။ VOO ကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။